Welcome to the Voice of America in Burmese.
မနက်ခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဗီအိုအင်မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဩဂုတ်လ5ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းတူမီတာ24/30/40ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနားလာပါဒီကနေ့စီစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါတရုတ်ဝတ်ရင်အချက်လက်ပုံကြားတော်တွေကိုသုံးစားတူပြီးစုံစမ်းစစ်ဆေးနေတဲ့လူအမေရိကန်ရှေ့နေကြတာပြောပါတယ်။တခိုင်းပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခံရပြီးတော့အရင်တုန်းကလူအမျိုးလန်စစ်ဆင်ရေးလုပ်မှဆိုရင်လည်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တို့ကပြောပါတယ်။မြန်မာနိုင်ငံမှာသေဆုံးသူ14ဦးအထိရှိနေပြီဖြစ်တဲ့ H1N1 ရောဂါပိုးထိကျုံနိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးမယ်လို့တရုတ်နိုင်ငံကပြောပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တန်ဃာတော်နဲ့အမျိုးသားရေးလှုပ်ရှားသူတချို့ဖွင့်လှစ်ထားတဲ့မန္တလေးမြို့တပိတ်စခန်းကိုအာဏာပိုင်တွေကစနေနေ့မနေ့အာရုံသက်ချိန်မှာဝင်ရောက်ဖြိုခွင်းလိုက်တဲ့ဆိုတဲ့သတင်းမှာကတော့
အဆိုရအနေနဲ့လဲဒါတရားဝင်ကြောင်းကြားတယ်တပိတ်စခန်းကိုလေဟိုရုတ်သိမ်းမှုပေါ့အဲ့လိုပြောပြောမှာအဲဒီဆယ်နိုင်နောက်ပိုင်းမှာမှတကယ်လို့ဟိုပြန်လည်ထွက်ခွာသွားရင်တော့ဥရိယ
ချမ်းမြသာစီမျိုးနဲ့က NLD ပါတီမန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြင့်အောင်မို့ပြောတော်ရပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်မြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျပန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့ပမောက္ခဒေးဗစ်စတိန်ဘတ်ရဲ့တုံသက်ချက်မြန်မာကြောင်းမြတ်ရောင်အားဒီနေ့မှကြာဆင်းသွားတဲ့အကြောင်းရင်းနဲ့နိုင်ငံတကာသတင်းဆောင်မမှာတော့ IS စစ်တွေးကြွအဖွဲ့ထဲကိုဝင်တဲ့ပြင်သစ်နိုင်ငံသား1000ကျော်ရှိတယ်လို့လုံခြုံရေးဆိုင်ရာကြွန့်ကျင်သူတွေကခန့်မှန်းတဲ့အကြောင်းအသေးစိတ်တွေကိုတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါခုအရင်ဆုံးတော့ဒီကနေ့မနေ့ခင်းနောက်ဆုံးအသတင်းတွေကိုကုကြကြော်သိန်းနဲ့မဆူမြတ်မွန်တို့ကပြောပြပေးကြပါဦးရှင
်။ဌာနရင်းသတင်းတွေပေါက်ကြားတဲ့ပေါ်လက်ရှိစုံစမ်းစစ်ဆေးမှုအခြေအတွက်ကိုအရင်သမ္မတဥဘာမအဆိုရလက်ထက်ကထဲသုံးစားတူပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတော့တွေကိုတောက်ကြားနေမှာပြောပါတယ်။သမ္မတ Trump အဆိုရအဖွဲ့တွေကလူတွေထောက်လန်းရေးအဖွဲ့တွေကလူတွေနဲ့တခြားအဆိုရအဖွဲ့စည်းတွေကလူတွေကနေလျှို့ဝှက်သတင်းချက်လက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချနေကြတယ်ကိုတားဆီးဖို့အတွက်အခုလိုလုပ်နေတာပါ။တရင်ချက်လက်ဖွင့်ချတဲ့အရေးအတွက်အံဩစရာကောင်းလောက်အောင်များလာတဲ့ပေါ်သူနဲ့သမ္မတဒေါ်နယ်ထရမ့်တို့ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချကြောင်းနဲ့ဒါဟာအစိုးရအနေနဲ့တိုင်းပြည်ကိုကာကွယ်နှံစွမ်းအပေါ်ချင်းချောင်းနေတယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကုတ်စ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mr. Sessions ကပြောသွားပါတယ်။ Mr. Trump သမ္မတဖြစ်လာပြီးပထမပိုင်းရက်အနည်းငယ်အတွင်းမှာနိုင်ငံခြားကောင်းဆောင်တွေနဲ့တယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောဆိုထားတဲ့မှတ်တမ်းတွေထွက်လာပြီးနောက်တစ်ရက်မှာပဲတောက်ချာနေကဒီသတင်းစာရှင်းလင်းပွဲကိုလုပ်တာပါ။အကြတိကင်ကသတင်းချက်လက်တွေပေါက်ကြားခဲ့တာဟာနိုင်ငံတမိုင်းမှာလျှို့ဝှက်သတင်းချက်လက်တွေအဆူအဝါဆုံးပေါက်ကြားမှုဖြစ်တယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကုတ်စ်ကပြောပါတယ်
။မြောက်ကိုရီးယားအစိုးရအနေနဲ့တစ်နှစ်ကိုဒေါ်လာ1ဘီလီယံလောက်ဝင်ငွေထိခိုက်နိုင်မဲ့အရေးယူတန်းခါမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုနိုင်ဖို့အမေရိကန်ကစူးစမ်းနေပါတယ်။ဇူလိုင်လ3ရက်နဲ့28ရက်နေ့တွေတုန်းကမြောက်ကိုရီးယားကတိုက်ချင်းပြစ်ပဲထိန်တုံးနှစ်ခုပြစ်လွတ်ခဲ့ပြီးတဲ့နောက်ပုံမပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့အတွက်လုံခြုံရေးကောင်စီမှစူးစမ်းနေတာဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းအတွက်အမေရိကန်နဲ့တရုတ်နိုင်ငံကြားသတင်းဖတ်ပေါင်းကြအောင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မူကြမ်းကိုမဲခွဲနိုင်ဖို့နှိစက်လာပြီလို့တန်တမန်တွေကပြောပါတယ်။အမေရိကန်တို့ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကအခုသုံးသပ်နေကြပါပြီ။အဲ့ဒီမူကြမ်းထဲမှာမြောက်ကိုရီးယားကကြောင်မီသွေးတန်ရိုင်းခဲရိုင်းနဲ့ပင်လယ်ထပ်စာတွေတင်ပို့မှုကိုပြစ်မှတ်ထားပိတ်ဆို့ဖို့ပါဝင်ပါတယ်။တကယ်လို့မူကြမ်းကိုအတည်ပြုအကောင့်ထဲဖော်နိုင်မယ်ဆိုရင်မြောက်ကိုရီးယားအစိုးရအနေနဲ့တစ်နှစ်ကိုဒေါ်လာ3ဘီလီယံလောက်ရနိုင်တဲ့ဝင်ငွေရဲ့3ပုံ2ပုံလောက်ထိခိုက်သွားနိုင်ပါတယ်။တခြားနိုင်ငံတွေအနေနဲ့မြောက်ကိုရီးယားကအလုပ်သမားတွေလာရောက်အလုပ်လုပ်တာကိုလက်မခံရဆိုတဲ့တားမြစ်ချက်လည်းမူကြမ်းထဲမှာပါတယ်လို့တန်တမန်တွေကပြောပါတယ်။အခုတန်တမန်တွေသုံးသပ်နေကြတဲ့ဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲမလဲဆိုတာကိုတော့မသိရသေးပါဘူး။စနေနေ့မှာမဲခွဲနိုင်တယ်လို့တန်တမန်တချို့ကပြောကြပြီးမြဲလုံခြုံရေးကောင်စီဝင်ရုရှား၊အီဂျစ်နဲ့ကာဇက်စတန်ဘက်ကအမြန်မဲခွဲရေးကိုတွန်းဆုတ်နေကြပုံရတယ်လို့ပြောပါတယ်
။အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးယိုယွင်းလာနေတယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားတာဝန်ရှိသူတွေကပြောထားကြပြီးမြဲလေအမေရိကန်ထောက်လွှမ်းရေးတာဝန်ရှိသူတွေမှာတော့ရုရှားနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေဆက်ပြီးရှိနေကြသေးပါပဲ။ကျွန်တော်တို့နှစ်ဖက်ရဲ့တံမိုးတွေနဲ့အကျိုးစီးပွားတွေကတဘာဝအပြင်ကန့်ညီမှုမရှိပါဘူးလို့ကာကွယ်ရေးထောက်လှမ်းရေးအေဂျင်စီ DIA ညွှန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီး Vincent Stewart ကသတင်းတော်တစုကိုဒီသတင်းပတ်တွင်ပြောပါတယ်။ရုရှားကဥရောပဇက်ခုမှာဩဇာလွှမ်းမိုးမှုဘိုးချက်မှဖြစ်ချင်ပါတယ်။ဒေသဆိုင်ရာမှာပဲဖြစ်ဖြစ်ကမ္ဘာလုံးဆိုင်ရာမှာပဲဖြစ်ဖြစ်လွှမ်းမိုးမှုရဖို့ကျွန်တော်တို့နဲ့ရုရှားကြားမှာဆက်ပြီးပြိုင်ဆိုင်နေကြမှာပါလို့ဒုဗိုလ်ချုပ်ကြီး Stewart ကဆိုပါတယ်။အမေရိကန်ပြည်ထောင်စုကရုရှားအပေါ်ဒဏ်ခတ်ရည်ရွယ်မှုအသစ်တွေချမှတ်လိုက်တာကြောင့်သမ္မတ Trump နဲ့ကွန်ဂရက်လွှတ်တော်အကြားလူသိရှင်ကြမပြေမလည်ဖြစ်နေတဲ့အခြေအနေမတိုင်ခင်ဒုတိယဗိုလ်ချုပ်ကြီး Stewart ကအဲ့လိုပြောတာပါ ဒူဘိုဂျိုဂျီစတူဝတ်ဟာ2015ခုနှစ်ဇူလိုင်လကတည်းက DIA အကြီးအကဲဖြစ်နေတာဖြစ်ပြီးရုရှားနဲ့ပတ်သက်လို့သတိပေးပြောဆိုတာဒါပထမဆုံးတော့မဟုတ်ပါဘူးရုရှားဟာကမ္ဘာလုံးဆိုင်ရာသတင်းအချက်အလက်ဝန်းကျင်ကိုကြိုးကင်ချဲ့လည်နေပြီးသူ့ရဲ့အကျိုးစီးပွားနဲ့ကန့်ညီအောင်သတင်းအချက်အလက်ဝန်းကျင်ကိုပုံဖော်တာမှာအထူးသဖြင့်ခရီးမီးယားနဲ့ဆီးရီးယားတို့မှာအောင်မြင်ခဲ့တယ်လို့ DIA ကဇွန်လနှောင်းပိုင်းမှာထုတ်ပြန်တဲ့ရုရှားစစ်ဖက်အင်အားဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
လောလောဆယ်နိုင်ငံမဲ့ဖြစ်နေတဲ့ဂျော်ဂျီယာနိုင်ငံရဲ့သမ္မတဟောင်းဖြစ်သလိုယူကရိန်းနိုင်ငံအော်ဒက်ဆာနယ်ရဲ့အုပ်ချုပ်ရေးမှူးတာဝန်ယူခဲ့တဲ့မီကယ်စတာကက်ရှ်ဘီလီကသူ့ရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်သွားမယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်မှာရောက်နေချင်းယူကရိန်းနိုင်ငံသားဖြစ်မှုကိုယူကရိန်းအစိုးရကရုပ်သိမ်းခဲ့တဲ့အတွက်ကမ္ဘာမှာတူဦးတဲ့သောနိုင်ငံမဲ့သမ္မတဟောင်းဖြစ်ခဲ့တာပါ။အဲ့လိုအခြေအနေမှာပဲဂျာတာရင်းနေတော်ကပိုလန်နိုင်ငံကိုတွားရောက်ခဲ့တဲ့အတွက်ပိုလန်ကနေဂျော်ဂျီယာနိုင်ငံလက်ကိုလွှဲပြောင်းပေးမဲ့အနေနဲ့ရင်ဆိုင်နေရပါတယ်။ဂျော်ဂျီယာမှာသူ့အပေါ်တင်ထားတဲ့ရာဇဝတ်ဆွဲချက်တွေဟာနိုင်ငံရေးချောင်ဖြစ်တယ်လို့မစ္စတာဆာကက်ရှ်ဗလီကပြောပါတယ်။ဂျော်ဂျီယာနိုင်ငံရဲ့သမ္မတဟောင်းတာဝန်ကိုယူခဲ့ပြီးတဲ့နောက်2015ခုနှစ်တုန်းကယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုရဲ့ကန့်လှန့်မှုကြောင့်ယူကရိန်းနိုင်ငံသားခံယူခဲ့ပြီးအော်ဒက်ဆာနယ်မှာအုပ်ချုပ်ရေးမှူးတာဝန်ယူခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတော့ယူကရိန်းကအာဂရီလိုက်စားမှုတွေအတွက်အင်ပတန်စိတ်ပြတ်တယ်လို့ပြောပြီးအဲ့ဒီတာဝန်ကနေနှုတ်ထွက်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့Movement of New Forces ဆိုတဲ့နိုင်ငံရေးပါတီတည်ထောင်ပြီးတော့ Ukraine အစိုးရကိုစန့်ကျင်ဆန္ဒပြဖို့တိုက်တွန်းခဲ့ပါတယ်။ Ukraine နိုင်ငံသားခံခဲ့တာကြောင့် Georgia နိုင်ငံသားကို2015ခုနှစ်ထဲကသူဆုံးရှုံးခဲ့တာပါ။သူ့အနေနဲ့ American ပြည်ထောင်စုမှဆက်နေလို့ရတယ်လို့သူ့ဇနီးရဲ့နိုင်ငံဖြစ်တဲ့ Netherlands နိုင်ငံမှာအခြေချလို့ရပေမဲ့သူ့ရဲ့အိမ်ဟာ Georgia နဲ့ Ukraine ဖြစ်တယ်လို့ဆိုပါတယ်။သူ့အနေနဲ့ Ukraine နိုင်ငံသားအခွင့်အရေးအတွက်လည်းတိုက်ပွဲဝင်သွားမယ်လို့ပြောကြားခဲ့ပါတယ်။ Georgia အစိုးရရှေ့နေရုံအကြီးအကဲကတော့ Sergeyevili ကိုပိုလန်ကနေဂျော်ဂျီယာကိုလွှဲပြောင်းပေးဖို့တောင်းဆိုထားတယ်လို့ပြောပါရရှင
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ရေသီတော်မြို့နယ်အတွင်းမှာအကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မသိငါသူတွေကိုရှာဖွေဖမ်းဆီးတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြမဆူရကပြောပါတယ်။မောင်တော်မြို့နယ်မှာအကြမ်းဖက်သမားလူစုသူတွေရဲ့လက်ချက်ကြောင့်မြို့တိုင်းရင်းသား6ဦးသေဆုံးပြီးနောက်တရက်ကြာဒေသတွင်းမှာနေမြေရှင်းလင်းရေးလုပ်တဲ့အချိန်တွင်အခုလိုတိုက်ခိုက်ခံရတာပါ။မသိငါသူ6ဦးကိုဖမ်းဆီးပြီးအောင်နှမ်းရကြီးရွာကနေလူမျိုးရေးတပ်ဖွဲ့တွေပြန်ထွက်လာတဲ့အချိန်ရွာသား6ရွာလောက်ကဝန်းဝန်းတိုက်ခိုက်ကြတာလို့နိုင်ငံတော်အတိုင်ပင်ခံရုံးရထုတ်ပြန်ချက်မှာတပ်ပုံတွေနဲ့တူကဖော်ပြထားပါတယ်။အော်ဂူလာ၃ရက်နေတုန်းကတော့ပေါင်တော်မြို့နယ်ဂိုင်းကြီးကျွရွာမှာအဆွင့်ရောက်ကျန်းဖက်သမားစုသူတွေရဲ့လက်ချက်ကြောင့်ဂိုင်းကြီးကျွရွာသား6ဦးသေဆုံးပြီး2ဦးပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးနေတဲ့ရွာသား2ယောက်ကိုရှာဖွေနေတဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းက VOE ကိုပြောပါတယ်။ဒီအဖြစ်အပျက်တွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာအရင်တုန်းကလုခဲ့ပူးသလိုမြေလံစစ်ဆင်ရေးတွေထားလုလာမှာကိုဆိုရင်းနဲ့ကြောင်းဘီဘီဆိုင်ရာလူချင်းချင်းသာကွင်းအဖွဲ့ AI ရဲ့အရှိတောင်အခြားနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး James Gomez ကအခုလာလေးရဲ့နေဆွဲနဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။မြန်မာအနာပိုင်တွေအနေနဲ့ကုလသမဂ္ဂချဲ့လက်ရှာဖွေရေးဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံရဲ့ဒေသအားလုံးကိုအတားအဆီးမရှိသွားခွင့်ပြုဖို့လိုအပ်တယ်ဆိုတာဒီနောက်ဆုံးတိုက်ခိုက်မှုတွေကထောက်ပြနေတယ်လို့ Mr. Gomez ကပြောပါတယ်
။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါထိန်းချုပ်နိုင်ရေးအတွက်တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှဖြစ်ပါတယ်။တရုတ်ကုသရေးဝန်ကြီးဌာနကတခြားတရုတ်အစိုးရဌာနတွေနဲ့အတူပူးပေါင်းပြီးတော့ယောဂါထိန်းချုပ်ရေးနဲ့ဆိုင်တဲ့ဆေးဝါးပစ္စည်းတွေမြန်မာနိုင်ငံကိုအမြန်ဆုံးပေးမှဖြစ်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းမှရေးထားပါတယ်။မြန်မာနိုင်ငံမှာ H1N1 တုတ်ကွေးဗိုင်းရပ်စ်ကြောင့်သေဆုံးသူ14ယောက်ရှိခဲ့ပြီးတော့ပိုးကူးဆက်ခံထားရတယ်လို့အတည်ပြုနိုင်သူ130ရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ပုံမှန်အားဖြင့်အပူပိုင်းဒေသနိုင်ငံတွေမှာတစ်နှစ်ပတ်လုံးဖြစ်ပွားလေးရှိတဲ့ H1N1 တုတ်ကွေးရောဂါဟာမြန်မာအိန္ဒိယနိုင်ငံတွေမှာလည်းမေလလောက်ကစပြီးဖြစ်ပွားခဲ့တယ်လို့အဆိုရကပြောပါတယ်။လက်ရှိမြန်မာနိုင်ငံကအခြေအနေဟာရောဂါပြန့်နှံ့မှုနည်းအောင်ထိန်းချုပ်နိုင်တဲ့အခြေအနေမှာရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားပါတယ်။ရာသီတုတ်ကွေးရောဂါလက္ခဏာတွေပြင်းထန်ရာသီတုတ်ကွေးရောဂါလက္ခဏာတွေဖြစ်တယ်လို့သံတရာရှိရင်တော့ဤရကျန်းမာရေးဌာနတွေစီမှာအမြန်ဆုံးကုသမှုခံယူဖို့လည်းအကြံပေးထားပါတယ်ရှင်
။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအမေရိကန်မှာမွေးပြီးအမေရိကန်နိုင်ငံသားဖြစ်နေတဲ့သူ့ရဲ့မြေးဖြစ်သူအမေရိကန်နိုင်ငံသားဖြစ်ကဆွန့်လွတ်လို့ရမယ့်နိလန့်ကိုရှာနေတယ်လို့ပြောလိုက်ပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ဟာတခြားနိုင်ငံတချို့နဲ့စစ်ဖြစ်တဲ့အခါသူ့ရဲ့မြေးဖြစ်သူအနေနဲ့အမေရိကန်စစ်သားတဦးအဖြစ်ဝင်တိုက်ရမှာကိုမလိုလားတော့ကြောင့်ဖြစ်တယ်လို့ဂျာတာဘရင်းဒီကသူ့ရဲ့ Facebook မှာမစ္စတာဟွန်ဆန်ကရေးတာပါ။ အခုကမှသက်14နှစ်ရှိပြီဖြစ်တဲ့သူ့မြေဖြစ်သူရဲ့နာမည်နဲ့ယောက်ျားလေးလားမိန်းကလေးလားဆိုတာကိုတော့မစ္စတာဝန်ဆန်ကထုတ်မပြောပါဘူးကလေးရဲ့မိဘတွေအမေရိကန်မှာကျောင်းလာတက်နေချိန်တွင်အဲ့ဒီကလေးကိုမွေးခဲ့တာပါလက်ရှိမှာအမေရိကန်နိုင်ငံသားတွေအနေနဲ့မဖြစ်မနေစစ်မှုထမ်းရတာမဟုတ်ပေမဲ့လည်းယောက်ျားလေးတွေအနေနဲ့အသက်16နှစ်ပြည့်တဲ့အချိန်မှာစစ်မှုထမ်းဖို့အတွက်စီရင်ပေးသွင်းရပါတယ်အမေရိကန်နိုင်ငံသားအဖြစ်ကိုဆွံ့လွတ်ခြင်းနဲ့ဆိုရင်တော့တရားဝင်ကြေညာပြီးလုပ်ဆောင်ရမှာပါအမေရိကန်ပြည်ထောင်စုဟာသူ့ရဲ့နိုင်ငံရေးအတိုက်ခံတွေကိုထောက်ခံအားပေးတယ်လို့မစ္စတာဝန်ဆန်ကယူဆပြီးအမေရိကန်နဲ့ကမ္ဘောဒီးယားကြားဆက်ဆံရေးကကောင်းလာတာမဟုတ်ပါဘူး
။ဘာစီလိုနာအသင်းကဘရာဇီးလ်တိုက်စီမိုနေမာကိုပြင်သစ် PSG အသင်းကပြောင်းရွှေ့ခြေဒေါ်လာတန်164တန်ပေးပြီးတော့ဝယ်ယူလိုက်ပါပြီ။ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြေနဲ့ပါရီစန်ဂျာမန်အသင်းကနေမာကို9နှစ်စာချုပ်ချုပ်လိုက်တာပါ။အသက်25နှစ်အရွယ်နေမှာကတော့ PSC ကိုပြောင်းခဲ့တာဟာပတ်စံကြောင့်မဟုတ်ဘဲပိုပြီးကြီးမားတဲ့စိန်ခေါ်မှုအသစ်တွေကိုရင်ဆိုင်နိုင်ဖို့ဖြစ်တယ်လို့တောက်ကြနေကဒီ PSC အသင်းအတွက်မိတ်ဆက်ပွဲမှာပြောကြားခဲ့ပါတယ်ပတ်စံကြောင့်ပြောင်းသွားတာလို့ထင်နေတဲ့သူတွေအတွက်သူစိတ်မကောင်းဖြစ်ရတယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့နှစ်တုန်းက Manchester United အသင်းက Juventus အသင်းမှာကစားနေတဲ့ Paul Pogba ကိုဒေါ်လာ116တန်းနဲ့ဝယ်ခဲ့တဲ့စံချိန်ကိုနေမှာကချိုးလိုက်တာပါPSC အသင်းဥက္ကဋ္ဌကတော့နေမာကိုဒေါ်လာ264တန်းလောက်နဲ့ညီမျှတဲ့ယူရိုငွေ222တန်းပေးရတာဈေးမကြည့်ဘူးလို့ပြောပါရယ်ပြင်သစ်ဘောလုံးရာသီဒီကနေ့မှစတင်မှဖြစ်ပြီးတော့ PSC အသင်းနဲ့အာမျန်အသင်းတို့ကစားမှာပါအသင်းသားအသင်းနေမာက PSC အသင်းအတွက်စနေနေ့မှစကစားဖို့အသင်းဖြစ်နေပြီလို့ပြောကြားထားပါရယ်ရှင
်စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့မဆူမြတ်မွန်တို့ကပြောပြခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မြန်းနာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆက်မြန်းနာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါတော့မယ်အစိုးရအလိုမရှိကြောင်းတန်ငါသောနဲ့အမျိုးသားရေးလှုပ်ရှားသူတို့ချို့ဖွင့်လှစ်ထားတဲ့မန္တလေးမြို့ချမ်းမြတာစီမြို့နယ်ကတပိတ်စခန်းကိုအာဏာပိုင်တွေကစနေနေ့မနေ့အာယုံတက်ချိန်မှာဝင်ရောက်ဖြိုခွင်းလိုက်ပါတယ်။တပိတ်စခန်းကိုပိတ်သိမ်းပေးဖို့မန္တလေးတိုင်းအစိုးရကရောတိုင်းတန်ကမဟာနိုင်ကအဖွဲ့ကပါမေတ္တာရက်ခံဆွေးနွေးခဲ့ပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကစူးစိတင်ပြထားပါတယ်။
အခုကြားလိုက်ရတဲ့အတိုင်းမန္တလေးမြို့ချမ်းမြသာစီမြို့နယ်မဟာမုဏိဖုရားအနောက်ဘက်သာသနာ2500ဘိမှန်ရှိမှာဒီရက်ပိုင်းစဖွင့်ထားတဲ့တပိတ်စခန်းကိုအာဏာပိုင်တွေကဩဂုတ်လ5ရက်စနေနေ့မနက်2နာရီကျော်မှာဝင်ရောက်ရှင်းလင်းဖမ်းဆီးတဲ့အတန်းတွေဖြစ်ပါတယ်။တပိတ်စခန်းကိုဝင်ရောက်ရှင်းလင်းတဲ့အခြေအနေနဲ့ပတ်သက်လို့ချမ်းမြသာစီမြို့နယ်ကNLD ပါတီမန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြအောင်မိုးကပြောပြပါတယ
်အစိုးရအနေနဲ့လည်းဒါတရားဝင်အကြောင်းကြားတယ်တပိတ်စခန်းကိုလေဟိုရုပ်သိမ်းမှုပေါ့အဲ့လိုပြောပြီးတော့မှအဲ့ဒီဆယ်နိုင်နောက်ပိုင်းမှာတကယ်လို့ဟိုပြန်လည်မထွက်ခွန်သွားရင်တော့ဥရိယာအေးဆောင်ပါမယ်လို့ဆိုပြီးသူတင်းသာရှင်းလင်းမှာလည်းပြောထားတယ်ပြောထားပြီးတော့မှအခုညာနှစ်နာရီကျော်ပေါ့နှစ်နာရီခွဲတော့မှတော့ဖြူခင်းနေဆိုတော့ပုံမှန်တိုင်းပဲဝင်မယ်ဝင်ပြီးတော့မှသိမ်းရာရှိရသိမ်းမယ်အဲ့လိုပုံစံမျိုးလုပ်သွားတာအ
ဲ့ဒီစကန်းကိုတော့တိုင်းပြည်အကျိုးစီးပွားကိုဆုတ်ယုတ်ပျက်စီးအောင်ဆောင်ရွက်နေတဲ့အစိုးရအားစန့်ကျင်တဲ့ debate စကန်းဆိုပြီးအမည်ပေးဖွင့်လှစ်ခဲ့တာပါဒီ debate စကန်းကိုဩဂုတ်လ၄ရက်တောက်ကြနေ့ည10:00နာရီနောက်ဆုံးထားပိတ်သိမ်းပေးဖို့အတိပေးအကြောင်းကြားခဲ့ကြောင်းတောက်ကြနေ့ညနေမှာပြုလုပ်တဲ့မန္တလေးတိုင်းအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်သာ
သနာ့ပြည်မှာ2500ဒီလုံငန်းမှာအဲ့ဒါတက္ကသိုလ်ဘောက်ပြင်ပြီးတော့ဒီပြည်ဆိုင်ရင်ပတ်သက်ပြီးတော့တန်ခါဝင်ကြီးနဲ့မညီဘူးဒါဘယ်လိုလုပ်ဆောင်ပြရလဲတန်ခါတော်တော်လုပ်နေတယ်မညီဘူးဒါကိုဖွင့်ပြပြီးအကြောင်းလို့ဒီဒီဘက်ကိုအများဆုံးရုပ်သေးပြီးဒါဖွင့်တဲ့တန်ခါနာကဥစ္စာအနေနဲ့ပြည်တယ်လည်းဟန်လို့ပါတယ်အဲ့ဒါဒီနေ့မှာပဲဆက်ရသာဒီပြုနေဥရုပ်ရေးမှုနဲ့ဖွဲ့ရတဲ့ဒီညဉ့်ညောင်းစူရီချင်းစီတန်းလိုက်လက်ပြီးနေတဲ့ဒီဥည်နဲ့ပတ်သက်ပြီးတော့ဒါဒီမျိုးမှုကြီးကြောင်းနဲ့အဲ့ဒါခါလေးပေးနိုင်ပါလေ
သာသနာ2500ဘိမှန်တပိစခန်းဥဆောင်တန်ဃာတော်တပါးကတော့သူတို့အနေနဲ့ဒီတပိစခန်းကရွှေ့မှာမဟုတ်ဘူးလို့ဖန်ဆီရှင်းလင်းမှုတွေမတန်ခင်သတင်းတော့တွေကိုအခုလိုမင်းခဲ့ပါလေအ
ဲ့တော့ဦးဇင်းတို့ကဆန္ဒပြပွဲလည်းမဟုတ်ဘူးတပိစခန်းဖြစ်တဲ့အတွက်နေရာကတော့အလွဲတကူပြောင်းဖို့အရှိတဲ့မရှိပါဘူးနောက်ကဦးဇင်းတို့ဆယ်နာရီမှမပြောင်းဘူးဆိုရင်အကြမ်းဖက်ချုပ်ခွင်းမယ်ဆိုတဲ့သတင်းတွေဟုတ်ပေါ်လားဒီမိုကရေစီအစိုးရလက်ထက်မှာတပိစခန်းတွေကိုအာဏာသုံးပြီးတော့ဖြိုခွင်းမယ်ဆိုရင်ဒါဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံမဟုတ်ပဲအာဏာရှင်ကျင့်သုံးတဲ့နိုင်ငံပဲဖြစ်သွားမှာပါ
လက်ရှိအချိန်ဟာရှစ်လေးလုံးလူလူအောင်ကြွားမှု29နှစ်ပြည့်ကာလနီးလာခြင်းလည်းဖြစ်ပါတယ်။တန်ဃာတော်တွေစတင်လိုက်တဲ့သဘေကြောင့်မန္တလေးမြို့မှာအချိန်တွေပိုမိုရှုပ်ထွေးလာမှာကိုမြို့ကန်တွေမလိုလားကြသလိုမန္တလေးတန်ဃာတုအများစုကလည်းထောက်ခံတာမတွေ့ရဘူးလို့တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြောင်မိုးကပြောပါတယ
်။အဲလူလူရဲ့စုရင်မှုကတော့ဒီမလိုလားအတဲ့ဟာတွေကိုပေါ့မဖြစ်စေချင်တာပေါ့။ပုံပြီးတော့တော့မကြီးလာတာမျိုးကြီးလည်းမဖြစ်စေချင်တာပေါ့။တန်ဃာတော်တွေအများဆုံးရှိတဲ့မန္တလေးမြို့မှာပေါ့ဒါအခုတကယ်တမ်းလုတ်တယ်ဆိုတာလည်းတပိစံမှာအများဆုံးရှိတဲ့ဟာက7ပါးဆိုတော့လောက်ပေါ့ရှိတာဆိုတော့ဒါတန်ဃာတော်အများသူ့ရဲ့ကိုစားမှုသာမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်။တန်ဃာတော်တွေဖျားတွေကဒီ online မှာတင်တာတွေကြည့်ရတဲ့နေသားတော့ဒီအခုတပိစခန်းနေသားပေါ့လက်မခံဘူးပေါ့ဆုံးချတဲ့ဘောမျိုးတွေရေးရည်တော့တွေ့ပါတယ်ဗျ
။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမန္တလေးမှာညှိနှိုင်းလို့မရတဲ့အဆုံးတောင်သူလယ်သမားတွေရဲ့တပိစခန်းကိုအနာဝနီကဖြိုခင်းခဲ့ပြီးအဓိကတာဝန်ရှိသူတွေကိုဥပဒေကြောင်းအရအရေးယူကကျန်တဲ့လေသမားတွေကိုပြန်လှုပ်ပေးခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြတော့ပါရှင်။ခုတော့မြန်မာဂျပန်ဆက်ဆံရေးအကြောင်းတင်ပြချင်ပါတယ်။မြန်မာအရေးအရာတွေမှာဂျပန်နိုင်ငံဟာတကယ့်ကိုအကျိုးရှိတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခတူကသုံးသပ်ပါတယ်။မြန်မာစစ်ဘက်ဟာနိုင်ငံမှာတကယ့်ကိုအရေးကြီးတဲ့နေရာကနေပါဝင်နေမယ်ဆိုတာဂျပန်နိုင်ငံကကောင်းကောင်းသိတဲ့အတွက်မြန်မာစစ်ဘက်ကိုလစ်လျူရှုထားလို့မရဘူးဆိုတာဂျပန်ကသိတယ်လို့လည်းသူကသုံးသပ်ပါတယ်။မြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျပန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့ပါမောက္ခဒေးဗစ်စတိုင်းဘတ်ကအခုလိုသုံးသပ်ပြောဆိုတာပါ။အဖြစ်အဆိုကိုတော့ကုချိုချိုသိန်းကပြောပြထားပါတယ်။
မြန်မာတပ်မတော်ကောင်ဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟဲဤဆဆကဝါရဲ့ဖိကြားချက်အရဩဂုတ်လ၁ရက်နေ့ကတည်းကဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးဩဂုတ်လ၄ရက်နေ့မှာတော့ဂျပန်ဝန်ကြီးချုပ်မစ္စတာရှင်းဇိုအာဘေနဲ့တွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံရဲ့တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကောင်ဝေးဦးစီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မျှော်လင့်ချက်ထားတဲ့အကြောင်းမစ္စတာအာဘေကပြောခဲ့တယ်လို့ဂျပန်ကောင်ဝေးဝန်ကြီးဌာနကိုကိုးကားပြီးကြိုတိုသတင်းဌာနကရေးထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲမှုအရှိတ်ဆက်တိုးတက်နိုင်ဖို့အတွက်ဂျပန်နိုင်ငံရဲ့အားပေးထောက်ခံမှုအရေးကြီးတယ်ဆိုတာကိုအလေးထားပြောခဲ့တဲ့အကြောင်းကြိုးလိုသတင်းမှာဖော်ပြထားပါတယ်။မြန်မာအရေးမှာဂျပန်ရဲ့ခံကဏ္ဍနဲ့ပတ်သက်ပြီးဂျပန်နဲ့မြန်မာကြားမှာရှိခဲ့တဲ့တမိုင်းကြောင်းအခြေအနေကိုထောက်ပြပြီးတော့သုံးသပ်ပြသူကမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်ဘတ်ပါ
။ Japan could play a very useful role. But remember also something that we tend to forget. The
ဂျပန်နိုင်ငံကစိတ်ကိုအကျိုးရှိရဲ့အခန့်ကဏ္ဍကပါဝင်နိုင်ပါတယ်။ကျွန်တော်မင်းနေလေးရှိတဲ့ကိစ္စတစ်ခုကိုသတိရဖို့လိုပါတယ်။မူလမြန်မာစစ်တပ်တစ်စိတ်တိုင်းဟာဂျပန်စစ်တပ်ကနေလာတာပါ။ရဲဘော်သုံးစီးကိုဂျပန်တို့ကလက်ကျင့်ပေးခဲ့တာပါ။သူတို့ဟာစစ်ဘက်နဲ့နှိစက်ပါတယ်။သူတို့တောက်လျှောက်စီလာခဲ့တာကမြန်မာလူ့အဖွဲ့အစည်းမှစစ်တပ်ဟာစိတ်ကိုအရေးကြီးတဲ့အခန့်ကဏ္ဍကပါဝင်နေတယ်ဆိုတာပါပဲ။ဒါကြောင့်စစ်ဘက်ကိုလေးလူဆူထားလို့မရဘူးဆိုတာဂျပန်တွေကောင်းကောင်းသိပါတယ
်။ဒါပေမဲ့လည်းဂျပန်အစိုးရဟာမြန်မာစစ်ဖက်နဲ့ရောသမရဦးထင်ကျော်နဲ့နိုင်ငံတော်အတမန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရနဲ့ပါဆက်ဆံရေးကောင်းအောင်ကြိုးစားနေတယ်လို့ပါမောက္ခစတိုင်းဘတ်ကပြောပါတယ်။ဒါ့အပြင်မြန်မာအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်တာမှာဂျပန်နိုင်ငံရဲ့အကူအညီကိုလိုအပ်နေတာပါ။ဒီအချက်နဲ့ပတ်သက်လို့လည်းပါမောက္ခစတိုင်းဘတ်ကအခုလိုသုံးသပ်ပါတယ်
။ They need a real transfer of technology which I would hope the Japanese would do. I don't know which depending on which company we're talking about.
ဒီပြည်ညာအမှန်တကယ်လွှဲပြောင်းပေးတာကိုသူတို့လိုအပ်ပါတယ်ဂျပန်တွေကလည်းလှုပ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့ဘယ် company နဲ့ပတ်သက်ပြီးပြောတာလဲဆိုတာအပေါ်မှာမူတည်မှာပါဂျပန်နိုင်ငံကအဓိက company ကြီးတွေဟာလည်းမြန်မာနိုင်ငံကိုစိတ်ဝင်စားရပါတယ်မြန်မာနိုင်ငံအနေနဲ့သူတို့ကိုလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာပြည်တွင်းလုပ်ငန်းတွေအတွက်ရင်းနှီးမြှုပ်နှံမှုအရင်းအမြစ်တွေဖြစ်လို့ပါပဲဒါကစိတ်ကိုအကျိုးဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဂျပန်ခီးစဉ်စတင်ပြီးရပိုင်းအတွင်းမှာပဲတရုတ်ပြည်သူ့သမ္မတနိုင်ငံကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဝန်ကြီးမစ္စတာဆုံတောင်းဟာဩဂုတ်လ3ရက်နေ့ပိုင်းကမြန်မာနိုင်ငံကိုရောက်လာပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့ဩဂုတ်လ4ရက်နေ့မှာပဲမစ္စတာဆုံတောင်းဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒုတိယတက်မတော်ကောင်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းတို့နဲ့တွေ့ဆုံပါတယ်။ဒါဟာတာမန်တိုက်ဆိုင်မှုမဟုတ်ပဲစနစ်တကျပြင်ဆင်ပြီးဆက်ဆံရေးဟန်ချက်ညီစေဖို့ကြိုးစားတာလို့မြင်မယ်ဆိုရင်မြင်လို့ရနိုင်ပြီးတော့မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုအပါအဝင်တခြားဘယ်နိုင်ငံနဲ့မဆိုတိတ်နီးကပ်တဲ့ဆက်ဆံရေးတည်ဆောက်တယ်ဆိုရင်အဲ့ဒါဟာအမားလို့တို့ဖြစ်လိမ့်မယ်လို့ပေါမောက်ခစတိုင်းဘတ်ကသုံးသပ်ပါတယ်။ဒါကြောင့်လဲတနိုင်ငံချင်းစီနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်တာမျိုးမဟုတ်ပဲအားလုံးနဲ့ဆက်ဆံရေးတည်ဆောက်ပြီးဘက်ညီအောင်လုပ်နေတယ်လို့ပေါမောက်ခစတိုင်းဘတ်ကမြင်ပါတယ
်။ In other words,They want good relations with Japan. They need that, but they also obviously need good relations with China and China is critical. China
နဲ့ပြောမယ်ဆိုရင်တော့သူတို့ကဂျပန်နဲ့ဆက်ဆံရေးကောင်းနေပါတယ်အလားတူပဲတရုတ်နဲ့ဆက်ဆံရေးလည်းကောင်းဖို့လိုအပ်ပါတယ်တရုတ်ဟာညီညာရေးလုပ်ငန်းစဉ်မှာအထူးအရေးပါပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ပြဿနာတွေအလုံးတည်းမှာအရေးကြီးဆုံးဟာလူနည်းစုလူများစုဆက်ဆံရေးဆိုတာကျွန်တော်လုံးဝသဘောတူပါတယ်ညီညာရေးလုပ်ငန်းစဉ်ပဲဖြစ်ဖြစ်တခြားဘာပဲဖြစ်ဖြစ်ဒါကလွတ်လပ်ရေးရပြီးကြတဲ့ကဖြစ်လာတာပါဒါဟာနိုင်ငံရင်ဆိုင်နေရတဲ့အဓိကကိစ္စပါပဲ
အခုဘူဂျုံမူကြီးမင်းအွန်လိုင်းကိုဖိတ်ကြားခဲ့တဲ့မစ္စတာ UAE ဆက်ဆက်ကောက်ဝါဦးဆောင်တဲ့ Nippon Foundation ဟာမြန်မာညီညာရေးလုပ်ငန်းစဉ်နဲ့ဒိုင်းနာလူမျိုးစုဒေသတွေမှာကူညီလှုပ်ဆောင်နေကြတာရှိပြီးမစ္စတာဆက်ဆက်ကောက်ဝါကိုမြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားများတာယာဝါပြောရေးဆိုင်ရာတာဝန်ကြီးအဖြစ်2012ခုနှစ်ဇွန်လမှာဂျပန်အစိုးရကခန့်အပ်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်ခုတော့မြန်မာကြောင်မြတ်ရောင်အားကြဆင်းလာတဲ့အကြောင်းတင်ပြပါမယ်မြန်မာကြောင်မြတ်ရတနာနေ့အခမ်းအနားကိုကြောင်မြတ်ကုန်သည်များအတင်းကစတင်တက်မှတ်ကျင်းပလိုက်သလို54ချိန်မြောက်မြန်မာကြောင်မြတ်ရတနာပြပွဲနေပြည်တော်ကမနစ်ရတနာကျောက်စိန်ခမမှာဆက်လက်ကျင်းပနေပါတယ်ဒီပွဲကိုပြည်ရင်းပြည်ပကြောင်မြတ်ကုန်သည်ထောင်းနဲ့ချီတက်ရောက်လာတာပါမြန်မာအစိုးရရဲ့အထူးကုန်စည်များအခွန်စည်းကြက်မှုဥပဒေကို2016ခုနှစ်မှာစတင်ပြသပြီးတော့စည်းကြက်ခွန်တွေတိုးမြင့်လိုက်တဲ့အတွက်ဒီနှစ်ကြောင်မြတ်ရောင်းအားတွေကျဆင်းသွားတယ်လို့အစိုးရတာဝန်ရှိသူကပြောပါတယ်ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ဆက်လက်တင်ပြပါမယ်ရှင်မြန်မာကြောင်မြတ်ရတနာနေ့အခမ်းအနားကိုပထမဆုံးအကြိမ်ဖြစ်နေပြည်တော်မှာကျာရာပရင်းနေ့ကစတင်သတ်မှတ်ကျင်းပပါရယ်အခမ်းအနားကိုသုတမရဟင်နရီဗန်တီယူနဲ့မြန်မာကြောင်မြတ်ရတနာကုန်သည်များအသင်းကစီးပွားရေးလုပ်ငန်းရှင်တွေလည်းတက်ရောက်လာသလိုတရုတ်နဲ့ထိုင်းနိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်လာကြတာပါတယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိုင်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအောင်ဝင်းကလည်းမြန်မာကြောင်မြတ်ရတနာတွေကိုအရင်အတိုင်းရောင်းဝယ်တာထက်ကြောင်မြတ်တွေကိုသွေးပြီးသားအချောထဲတွေထုတ်လုပ်နိုင်အောင်ကြောင်မြတ်လုပ်ငန်းရှင်တွေကိုတိုက်တွန်းသွားပါတယ်ဒါအပြင်မြန်မာတွင်းထွက်ကြောင်မြတ်ရတနာတွေကိုအာဆီယံနိုင်ငံတွေနဲ့အင်ဒီချင်းနိုင်ငံတို့ရဲ့ကုန်သွယ်ရေးကသဖြင့်နိုင်ငံတကာကိုထိုးဖောက်သွားမယ်လို့လည်းဝန်ကြီးကကတိပေးပြောဆိုသွားပါတယ်။အနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံအပေါ်စီးပွားရေးအရာနှစ်ရှည်တန်းခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အတွက်မြန်မာတဘာဝတွင်းထွက်ကြောင်မြတ်ရတနာတွေကိုတခြားနိုင်ငံတွေကတည်သူနေပါပါတယ်။ဒီလိုပြပွဲကျင်းပရတာဟာလည်းဒီအခြေအနေတွေပြောင်းလဲသွားစေဖို့ရည်ရွယ်ချင်းဖြစ်တယ်လို့မြန်မာကြောင်မြတ်ကုန်သွယ်များအတင်းဒုဥက္ကဋ္ဌဦးမြင့်ဟန်ကအခုလိုပြောပါတယ်။
တို့အမေရိကန်တို့ဘာလို့ကဒါယူရောပကနေပြီးတော့ဥရောပကနေဆက်ရှင်တွေပိတ်ထားတာဟုတ်ကဆက်ရှင်တွေပိတ်ထားတဲ့အတွက်အဲတချို့ကြတော့မသိဘူးပေါ့နော်ရောအကျောဆိုင်ဆိုရင်တော့အားချမှာပဲသိတယ်တရုတ်ဆက်ရှင်တွေလည်းဖွင့်လိုက်ပြီးဆိုတော့တို့ဟာတို့နိုင်ငံကိုဟောအရင်တော့ကကိုယ်နိုင်ငံမှာလာမွယ်ပဲနဲ့တဆင့်ဘေးနိုင်ငံကနေဝယ်နေရတဲ့ဘွားနေအခုတို့နိုင်ငံကနေပြီးတော့ဒါလည်းရောင်းဝယ်လို့ရတာပေါ့နော
်ယူရိုငွေကြေး 1.6 တန်းတန်မိုးရှိတဲ့အလေးချိန်9ကာရက်ရှိတဲ့ထူးထူးခြားခြားလှပတဲ့မိုးကုတ်ဗုဒ္ဓမြတ်တလုံးကိုလည်းပြပွဲမှာပြသထားပါရယ်မိုးကုတ်ဗုဒ္ဓမြတ်တွေဟာကမ္ဘာမှာအကြီးအသေးအကောင်းဆုံးအဖြစ်သတ်မှတ်ခံထားရတာပါကြောင်မြတ်ယတနာအရောင်းဝယ်ကိစ္စမှာအခွန်ရှောင်ချင်ကြတဲ့ကုန်သည်တွေကတရုတ်နိုင်ငံစီမောင်းခိုတင်ပို့တဲ့အတွက်မြန်မာအစိုးရအနေနဲ့ကြောင်မြတ်ရောင်းရငွေအတော်များများဆုံးရှုံးနေရတယ်လို့ဦးမြင့်ဟန်ကပြောပါရယ်ကုန်သည်တွေဟာအခွန်မပေးနိုင်လို့မဟုတ်ပဲအခွန်မဆောင်ချင်လို့တရားမဝင်မောင်းခိုတင်ပို့ကြတာလို့ဦးမြင့်ဟန်ကဆိုပါတယ်အထူးကုန်စည်များအခွန်စည်းကြက်မှုဥပဒေကို2016ခုနှစ်ကမှအစိုးရကစတင်ပြဋ္ဌာန်းတက်မှတ်လိုက်တာပါအဲ့ဒီကုန်စည်တွေကတော့သဘာဝထွက်ကုန်ပစ္စည်းတွေဖြစ်တဲ့ကျွန်းသစ်၊တင်မာ၊တစ်လုံးထဲ၊တစ်ခွဲသား၊ကြောက်စိမ့်နဲ့ကြောင်မြတ်ရတနာတွေအပြင်လောင်စာဆီ၊အရက်ဘီယာနဲ့စီးကရက်တို့ပါဝင်တာပါ2015ခုနှစ်မှာတွင်းထွက်အရင်းတုံးရဲ့အခွန်စည်းကြမ်းမှုကို15ရာခိုင်နှုန်းတက်မှတ်ခဲ့ပေမဲ့လို့အထူးကုန်စည်များအခွန်စည်းကြမ်းမှုဥပဒေမှာတော့20ရာခိုင်နှုန်းအထိတိုးမြင့်တက်မှတ်လိုက်တယ်လို့ဝန်ဆောင်ခလို့အခြားကောက်ခံငွေတွေကိုပါထက်သွက်လိုက်ရင်စုစုပေါင်း28ရာခိုင်နှုန်းအထိတက်သွားပါတယ်။ဒါပေမဲ့လည်းစန့်ကျင်ကက်ကွယ်မှုတွေကြောင့်အခွန်စည်းကြမ်းမှုကို18ရာခိုင်နှုန်းအထိလျှော့ချတက်မှတ်ပေးလိုက်ပါတယ်။ဒီလိုစည်းကြက်ခွန်တိုးမြင့်လိုက်တဲ့အတွက်ဒီနှစ်ကြောင်မြတ်ရတနာပြပွဲမှာရောင်းအားကျသွားတယ်လို့အမြင့်ဟန်ကပြောပါတယ်။ကြောင်မြတ်ယတနာပြပွဲကိုဩဂုတ်လ17ရက်နေ့ထိကျင်းပသွားမှာပါတွင်းထွက်ကြောင်မြတ်လုပ်ငန်းမှာအာဆီယံနိုင်ငံအဖွဲ့ဝင်နိုင်ငံတွေနဲ့ရောဒေသရင်းနိုင်ငံတွေနဲ့ပါတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့ဒီပွဲကိုရည်ရွယ်ကျင်းပတာပါမြန်မာကြောင်မြတ်ယတနာနေ့ကျင်းပပြီးရင်6ချိန်မြောက်အာဆီယံစည်းပွားရဲ့အတိုင်ဝန် ACE ရဲ့8ချိန်မြောက်ဒေသရင်းကြောင်မြတ်ယတနာညီလာခံကိုမြန်မာနိုင်ငံကလက်ခံကျင်းပမှာပါဒီညီလာခံကိုတရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနဲ့မြန်မာနိုင်ငံကကြောင်မြတ်ပညာသင်ကျောင်းသားတွေတက်ရောက်ကြမှာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိသလိုအာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ် ပုံမှန်66ကကြီးပြင်သင့်သလားဖြတ်သင့်သလားဆိုတာကိုတော့ VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။ဒီကနေ့ည9:00နာရီဓာတ်ရိုက်လေးလိုက်စီစဉ်မှာပတ်ဝန်းဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါ။IS စစ်သွေးကြွအဖွဲ့ထဲကဝင်တဲ့ပြင်သစ်နိုင်ငံသား1900လောက်ရှိတယ်လို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဥရောပမှာပြင်သစ်နိုင်ငံဟာမွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။အစွန်းရောက်ဝါရအခြေခံနဲ့တိုက်ခိုက်မှုတွေရှိခဲ့တာလဲဆယ်စုနှစ်တခုလောက်ရှိပါပြီ။ဒါပေမဲ့မွတ်စလင်လူငယ်တွေအစွန်းရောက်ဝါရလွန်မသွားဖို့အစိုးရကအားထုတ်ကြိုးပမ်းမှုကတော့လွန်ခဲ့တဲ့နှစ်ကမှစခဲ့တာပါ။အဲ့ဒီဆောင်ရွက်မှုတွေကလည်းတိတ်မအောင်မြင်ပါဘူး။ဘာကြောင့်လဲဆိုတာကို VOA ဥရောပသတင်းထောက် Louis Ramirez ကသုံးသပ်ထားတာကိုမှတ်စုမြန်မွန်ကတင်ပြထားပါတယ်ရှင
်။ပြင်သစ်နိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းဇက်တိုက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးသူ200ကျော်ရှိခဲ့ပါတယ်။ဥရောပမှာမွတ်စလင်အများဆုံးရှိတဲ့ပြင်သစ်နိုင်ငံမှာမွတ်စလင်လူငယ်တွေအဆုံးမရအောင်ကြိုးစားတဲ့အစီအစဉ်တွေကိုလွန်ခဲ့တဲ့နှစ်နှစ်ကမှစခဲ့တာပါ။အိန္ဒိယ၊ဗြိတိန်၊ဒဲမတ်စတဲ့နိုင်ငံတွေထက်ကိုအများကြီးနောက်ကျပြီးမှဒီအစီအစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်။လူမှုအတိုင်းဝိုင်းနဲ့ပြန်လည်ပေါင်းစည်းနိုင်ရေးစင်တာကိုပြင်သစ်နိုင်ငံအလဲပိုင်းမြို့တစ်ခုမှာစတင်ဖွင့်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဘာသာရေးကိုအခြေမခံတဲ့ပြင်သစ်နိုင်ငံရဲ့အခြေခံမူတွေကိုသိရှိနားလည်စေဖို့ရည်ရွယ်ထားတဲ့စင်တာကိုမွတ်စလင်လူငယ်အနည်းငယ်သာလာရောက်လေ့လာခဲ့ကြပါရစေ။အခုလိုမွတ်စလင်လူငယ်တွေလာတာကိုစိုးရိမ်တဲ့ဒေသခံတွေကလည်းဒီစင်တာကိုကန့်ကွက်ခဲ့ကြပါရစေ။အစိုးရရဲ့အစီအစဉ်မအောင်မြင်ခဲ့တာနဲ့ပတ်သက်လို့အစိုးရအရာရှိမြူဟီယယ်ဒိုမီနက်ကအခုလိုပြောပါရစေ။
Precisely my sense is that de-radicalization proves so difficult and there
ဆရာအမြင်ရှိတဲ့သူကိုအလဲလက်အမြင်ဖြစ်လောင်လောက်ရတာတိတ်ကိုခက်ခဲလို့ကျွန်မထင်ပါတယ်ပြင်သစ်နိုင်ငံအလဲပိုင်းမှာလူအတိုင်းဝိုင်းနဲ့ပြန်ပြောဝင်ရောက်နိုင်ရေးစင်တာတွေစက်သက်ဖွင့်ခဲ့ပေမဲ့လေဒေတာကန်တွေရဲ့ထောက်ခံမှုတိတ်ပြီးတော့မရခဲ့ပါဘူးကျွန်မတို့ကတိတ်တင်းကျပ်တဲ့စီကန်တွေတတ်မှတ်ပေမဲ့လေအလုံးမဖြစ်ခဲ့ပါဘူး
ဘာသာရေးကိုအခြေမခံတဲ့သဘောတရားတွေကိုလက်ခံယုံကြည်ထားတဲ့ပြင်သစ်လူနိုင်ငံမျိုးမှာအစွန်းရောက်အမြင်ရှိသူတွေကိုအလေအလတ်အမြင်ပြောင်းအောင်လုပ်တာမလွယ်ဘူးလို့အများကသတ်မှတ်ထားကြတယ်လို့လူမှုဗေဒပညာရှင် Farhat Koho Kava ကပြောပါတယ
် One of the major obstacles was laicity the ideology
အဓိကအခက်အခဲကတော့နိုင်ငံရေးမှာဘာသာရေးလုံးဝဝင်မဆွဲရဆိုတဲ့နိုင်ငံရဲ့အတွေးခေါ်ယူဆပါဘာသာရေးဆိုတာကိုယ်ပိုင်လွတ်လပ်တဲ့ဆုံးဖြတ်မှုနဲ့သာဆိုင်တာမို့အစိုးရကဝင်ပြီးမဆွတ်ဖက်တင်ဘူးလို့အတွေးခေါ်ရှိကြပါတယ
်။အစိုးရကတော့နိုင်ငံတွေကမွတ်စလင်လူငယ်တွေကိုအစွန်းရောက်အမြင်လွှမ်းမိုးမခံရအောင်ကနဦးစူးစမ်းမှုမအောင်မြင်ဘူးလို့ပြောကြပြီးလူမှုအတိုင်းအဝိုင်းအပြင်ဘက်ရောက်နေကြတဲ့လူငယ်တွေကိုဘလို့ဆွဲခေါင်နိုင်မလဲဆိုတဲ့နည်းလမ်းတွေကိုစဉ်းစားနေပါတယ်။မော်ရိုကိုနယ်ပွားလာတီဖာအစ်ဇိုက်တန်လိုငြိမ်းချမ်းရေးလှုပ်ရှားသူတွေကလည်းကျောင်းတွေမှာလိုက်ပြီးဟောပြောနေပါတယ
်။ Parce que aujourd'hui un jeuneau lieu de regarder dernière section
အခုခင်မလူငယ်တွေကိုမူကြိုကနေအလဲတန်းရောက်တဲ့အထိကြက်ကြက်မမထိန်ချောင်းဖို့လိုပါတယ်အခုတော့အလဲတန်းအရွယ်လူငယ်တွေလောက်ကမှစပြီးတော့အာယုံဆိုင်လုံနေတာတိတ်ကိုနောက်ကျနေပါပြီ
အစွန်းရောက်ဝါဒနဲ့ပတ်သက်လို့လူမှုအတိုင်းဝိုင်းထဲမှာလူသိရှင်ကြားဆွေးနွေးပြောကြားမှုတွေအမြင်ဖလဲစဉ်းစားသုံးသပ်မှုတွေလုပ်တဲ့နယ်လို့အလဲအလတ်အမြင်ရှိကြတဲ့မွတ်စလင်လူငယ်တွေကလည်းပြောကြပါတယ်လက်ရှိသမ္မတအမ်မနျူအယ်မက်ခရွန်အစိုးရကတော့အစိုးရအမြင်လွှမ်းမိုးခံရနိုင်ခြင်းများတဲ့မွတ်စလင်လူငယ်တွေကိုလူမှုအတိုင်းအဝိုင်းတွေပြန်လည်ရောက်လာအောင်အရင်စ조사ခဲ့မှုတွေဘာကြောင့်မအောင်မြင်ခဲ့တယ်လဲဆိုတာကိုသုံးသပ်နေပြီးတော့ထိရောက်တဲ့နည်းလမ်းတွေကိုရှာဖွေနေကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းတိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေလိုင်းတိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းထက်ကမြန်မာအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါအမျိုးသမီးကဏ္ဍထဲမှာနာဆင်ကြားမှာကတော့
British ရဲ့ American ရဲ့ KMT တရုတ်ဆိုရရဲ့ပေါင်းပြီးတော့ဂျပန်နဲ့ကိုအကုန်လုံးသူစစ်တိုက်ပါတယ်2943ခုနှစ်ကနေ45နှစ်ကြီးပေါ့
မကြာခင်ကမှကွယ်လွန်သွားပြီဖြစ်တဲ့ဘိန်းဘီယံမှာတူလို့ဆိုရမယ့် Olive Young ရဲ့ဘဝအကြောင်းတည်ကောင်းစရာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲမှာဖော်ပြနေရတဲ့နေကြတဲ့မြန်မာနိုင်ငံအကြောင်းကိုဦးကျော်စန္ဒကတင်ပြချပါတယ်ရှင
်အာဆီယံသို့မဟုတ်ဒီမိုကရေစီနဲ့အာနာရှင်တို့အဆန်းတဲ့နေရာဆိုရခေါင်းစဉ်နဲ့ Bangkok Post သတင်းစာထဲမှာတီတီနန်ပွန်ဆူဒီရာကိဒါထရာကိုဦးစွာတင်ပြလိုပါတယ်အခုအခါ250ပြည့်အာဆီယံအကြောင်းရေးကြပြောကြတဲ့အဓိကအကြောင်းအရာတစ်ခုကတော့နိုင်ငံတစ်ခုချင်းရဲ့ပြည်တွင်းနိုင်ငံရေးနဲ့အုပ်ချုပ်ရေးစနစ်တွေအကြောင်းများပါတယ်။ Brunei လိုသဲဥဆန်ပိုင်းနိုင်ငံ၊မြန်မာနိုင်ငံလိုထွန်းသစ္စဒီမိုကရေစီနိုင်ငံ၊ Laos, Vietnam တို့လိုဆိုရှယ်လစ်နိုင်ငံစသဖြင့်စနစ်မျိုးစုံကွဲပြားပါဝင်နေခြင်းဟာကျယ်ပြန့်တဲ့ဒေသဆိုင်ရာကိစ္စတွေမှာရိုက်ခတ်မှုရှိနေပါတယ်။လွန်ခဲ့တဲ့25နှစ်ပြည့်ကာလ1992ခုနှစ်တုန်းကဆိုရင်ဒီမိုကရေစီနဲ့လူခွင့်ရေးကိစ္စတွေကိုသိပ်မပြောခဲ့ကြပါဘူး။ဒါပေမဲ့အခုနောက်ပိုင်းမှာဒါတွေပုံပြီးအရေးပါလာပါတယ်ခင်မီတိုးတက်လာပြီဆိုရင်လူလက်တန်းစားအရေးအတွက်တိုးပွားလာပြီးတရားဥပဒေစိုးမိုးရေးကိုစားပြုအုပ်ချုပ်ရေးဖိနှိပ်ထုတ်ချက်မှုကိမဲ့ရေးတို့တောင်းဆိုလာကြပါတယ်စနစ်ကွဲပြားတဲ့အာဆီယံဟာလည်းဒီမိုကရေစီနဲ့အာဏာရှင်အုပ်ချုပ်ရေးတို့အဆင်တဲ့နေရာဖြစ်လာနေပါတယ်ဒီမိုကရေစီရေးစီတည်ထောင်ရေးဟာအာဆီယံဒေသမှာအချိန်ကြာမြင့်မှာဖြစ်ပြီးခေါင်းဆောင်မှုအပေါ်မှာလည်းမူတည်ပါလိမ့်မယ်အဂတိလိုက်စားမှုဟာအစ်တောင်အာရှဒီမိုကရေစီမှာအဓိကစင်ခေါ်မှုပြဿနာဖြစ်နေပြီးရပ်ဖက်လူအဖွဲ့အစည်းဟာမရှိမဖြစ်လိုအပ်ပေမဲ့သူတို့ဟာတစ်ခါတခါဒီမိုကရေစီအတွက်အဓိကအာမထလောက်ပါဘူးအင်ဒိုနီးရှားနိုင်ငံမှာအာနာရှင်ဆူဟာတိုပြုတ်ကျပြီးနောက်သမ္မတဟာဘီဘီဝါဟစ်မဂါဝဒီတို့ဟာအုပ်ချုပ်ရေးကိစ္စမှာမစင်မလင်းတချို့ရှိခဲ့ပေမဲ့အခြေခံလူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေကိုတော့ယူတိုက်လုဆောင်ခဲ့ရပါတယ်ရပ်ဖက်လူအဖွဲ့အစည်းတွေအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့ဥပဒေစတဲ့ဒီမိုကရေစီအဆောက်အဦတွေအကောင်လုဆောင်ခဲ့ကြပါတယ်ဒီအခြေခံပေါ်မှာမူတည်ပြီးသမရဆူဆူလိုဘန်ဘန်ယူရီယူနိုဟာကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံအဆင့်ကိုမျှော်မှန်းနိုင်ခဲ့ပါတယ်။အခုလက်ရှိသမရဂျိုဂိုဝီဝီဒိုရိုလက်ထက်မှာတော့စီအန်နံပါတ်မှုတိုက်ဖြည့်ရင်းနဲ့ဘာသာရေးအယူသိမှုပပျောက်ရေးကိစ္စတွေကိုဆောင်ရွက်ရင်းအနာရှင်စနစ်ကိုလုံးဝကျော်ခိုင်းခဲ့ပါပြီ။ဒီမိုကရေစီရှေ့ခီးကိုဆက်နေပါတယ်။မြန်မာနိုင်ငံရဲ့ခနော်ခနဲရှိနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာလည်းတကယ်တော့2017ဥသိမ်းစဉ်လက်ထက်မှာစတင်ခဲ့ပြီးအခုဆိုရင်အရက်ဖက် NLD ဥဆောင်တဲ့အစိုးရတက်နေပါပြီ။ဒေါန်ဆန်းစုကြည်အစိုးရအနေနဲ့ဖွံ့ဖြိုးတိုးတက်ရေးကိုခြိတက်နိုင်မဲ့အခွင့်အလမ်းတွေအများကြီးရှိနေပါတယ်။အဓိကအဖြစ်အရက်ဖက်လူအဖွဲ့အစည်းတွေသူရဲ့ NLD အပါအဝင်ဒီမိုကရေစီအဆောက်အဦတွေကိုခိုင်ခိုင်မာမာတည်ဆောက်ဖို့လိုအပ်ပါတယ်။စစ်တပ်ကိုလက်တကမ်းမှခွာပြီးညီညာရေးဖြစ်စဉ်နဲ့ရခိုင်လူခွင့်ရေးဆိုရင်ရကစားတွေကိုဖြစ်စဉ်ဖို့လိုအပ်ပါလိမ့်မယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးဟာခြိနဲ့နေပြီးအပြန်အလှန်ယုံကြည်မှုစေတနာမှန်မှန်ထားရှိမှုနဲ့ရှောက်လှမ်းရမှာဖြစ်ပါတယ်။ဒါဟာအာဆီယံ250ပြည့်လွန်မြန်မာနိုင်ငံရှောက်လှမ်းရမယ့်ကြီးမြောင်းသောကြိုးတန်းဖြစ်တယ်လို့យေသထားပါတယ်။အလားတူစွာပဲဖိလစ်ပိုင်ရဲ့ဒီမိုကရေစီအလားအလာတွေကိုလည်းသုံးသပ်ပြီးအင်ဒိုနီးရှားမြန်မာဖိလစ်ပိုင်သုံးနိုင်ငံတို့ဟာစီအုပ်ချုပ်ရေးနောက်ခံကလာခဲ့တာဖြစ်ပြီးသူတို့ရဲ့ဒီမိုကရေစီခရီးလမ်းဟာအဖူးအထစ်တွေများလှပေမဲ့အစ်တောင်အရှဒေသအတွင်းဒီမိုကရေစီလမ်းကိုဥဆောင်ထွင်မဲ့နိုင်ငံတွေဖြစ်တယ်လို့យေသထားပါတယ်ခင်ဗျာ။ဒေါန်ဆန်းစုကြည်လက်ထက်မြန်မာနိုင်ငံပြည်ထနာနဲ့စီးပွားရေးဘယ်ရောက်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒေါ့ဂျုံးစ်နျူးစ်မှာဘန်အော်တိုနဲ့မြို့မြို့လိုရေးသားထားတာကိုလည်းဖတ်ရပါတယ်။ပြည်တွင်းစစ်ရဲဆေးရေးကိုစူးစိုက်အလေးထားခဲ့တဲ့ဒေါန်ဆန်းစုကအစိုးရဟာစီးပွားရေးဘက်မှာရင်းနှီးမြှုပ်နှံသူတွေအယုံကြည်ကင်းမဲ့စရာကြုံရပါတယ်။နိုင်ငံရေးအသင်းကူးပြောင်းချိန်မို့လို့စီးပွားရေးမရေမရာမှုတွေရှိတတ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့စီမံခန့်ခွဲမှုပုံစံဟာလည်းဒီမှာသက်ဆိုင်နေတယ်လို့ရင်းနှီးမြှုပ်နှံသူတွေနဲ့နိုင်ငံရေးအကဲခတ်တွေကဆိုကြပါတယ်။သူဟာအစအစအရာရာကိုအပေါ်စီးကနေညွန်ကြက်တတ်တယ်လို့လည်းလူပြောသူပြောများပါတယ်။ဒေါန်ဆန်းစုကြည်နဲ့နေဆက်သူတွေကတော့သူဟာစီးပွားရေးကိုဦးစားပေးနေရာမှာစတင်ထားလိုက်ပြီးပြောင်းလဲမှုကိုမကြခင်တွေ့လာရတော့မယ်လို့ပြောကြပါတယ်။နောက်3လသို့မဟုတ်6လအတွင်းမှာဖွံ့ဖြိုးမှုအစိမ်းမြင့်တက်လာလိမ့်မယ်လို့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံရှောင်းတန်တော်ကဆိုပါတယ်။ဒါကြောင့် IMF ကကမ္ဘာ့ငွေကြေးရံမှုငွေအဖွဲ့ကလည်းဒီနှစ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုဟာ9.5%ရှိလာလိမ့်မယ်လို့ခန့်မှန်းကြောင်းကြေညာထားပါရခင်ဗျာ
က
ကမ္ဘာမီဒီယာထက်ကမြန်မာအကြောင်းကြားခဲ့ရတာပါခုတော့အင်္ဂလိပ်စာသင်ခန်းစာအလဲပါ George Pro နဲ့အတူဒေါ်လာလတန်းကတင်ပြထားပါတယ
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာBLUE blue ကပြာရောင်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်။ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်။တင်မောတစ်စင်းနေနဲ့ပင်နယ်ခီးထွက်နေတုန်းတင်မောကက်ပတန်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
ကျွန်တော်အင်းကခွေးလေမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
I'm feeling blue because my dog died yesterday.
Say ma kaung phit ni da, sait sin yae ni da, lwan swe ni da ko idiom a thong ya be lu pyo mle.
Feeling blue.
Lu pyo lu ya ba de. A da ga do di ni mne twe tin pya ka de idiom a thong me phit ba de.
Tolala tan ya english sa tin gan sa ko thau lein pe lai da ba. Khu ro a myo thami kan na ba.ကိုကွန်ဆော်ဘွားမျိုးနွယ်အသက်90အရွယ်အိုလီဗျန်ဟာသူနေထိုင်ရမှုဆဲမြို့မှာဇူလိုင်လ13ရက်နေ့ကကွယ်လွန်ခဲ့ပါတယ်။သူကွယ်လွန်မှုနဲ့ပတ်သက်လို့ Washington Post သတင်းစာကြီးအပအဝင်နိုင်ငံတကာသတင်းတွေမှာနိုင်ရီဆောင်မာရီကိုတပ်ပုံနဲ့တကွဖော်ပြခဲ့ကြရမှာကိုကန့်ကာကွယ်ရေးတပ်ကောင်းဆောင်အဖြစ်အပြင်ဘိန်းဘီယံမှာသူအဖြစ်လည်းရေးသားခဲ့ကြပါတယ်။အခုလိုရေးသားချက်ပေါ်ချေခံပြီးတော့ထိုးစင်ကခိရှိပြေးခဲ့တဲ့အမျိုးသမီးသူဦးလို့ဆိုရမယ် Olivian ရဲ့ဘဝအကြောင်းတည်ကောင်းစရာနဲ့ပတ်သက်လို့ကွယ်လွန်သူရဲ့သူဖြစ်သူ Washington DC နေဇာနီတင်ဖေကိုဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းကိုပြီးခဲ့တဲ့သတင်းပတ်ကတင်ပြပေးခဲ့ပြီးဒီသတင်းပတ်မှာဒုတိယနဲ့နောက်ဆုံးအပိုင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်
'Cause it only serves to make me more determined to achieve my final goal.
And I come to the Olive Yang out, to the Ajay Panka, Bido, Lula, be it now by ma. Go can name your ma sit at Gale, and yet I may tiny de Cajaro. A pea ya put to a bono, Erma, the Bojo Kino, the Tepo. Zanier, a doa bono, Uzi Bido, baby, the a pea ya put to a go.ညီပေးခဲ့တယ်လို့လည်းဆိုပါလေအဲ့ဒီအကြောင်းကိုစိတ်ဝင်စားလို့စာရင်းတည်ပါလ
ားအကြာကြီးဘာမှနိုင်ငံကြီးမလုပ်ပါဘူးကကျွန်တော်တော့ဘာဖြစ်လဲဆိုတော့ဒီပြောပါတယ်သူကထောင်းနှစ်ခါကြာပြီးပြီးတော့နောက်တစ်ခါမသွားကျင်တော့ဘူ
း
ဒါပေမဲ့တိုင်းပြည်ညီညွတ်ရေးစစ်ပြီးဆုံးရေးအတွက်ဘုချုပ်ခင်ရော့ကလာပြီးတော့ခေါ်တဲ့အခါကျတော့သူကနေပြီးတော့တစ်ခါပြန်ပြီးတော့ကူပါတယ်အဲ့ဒီတော့ကူတဲ့အခါကျတော့နောက်ကျတော့ကိုကမ်းမှာစင်မတိုက်တော့ဘူး peace လို့ပေါ့ငြိမ်းချမ်းရေးရှိပါတယ်ရှိရတဲ့အခါပြီးတော့မှတစ်ခါပြန်ပြီးတော့လူတွေကဘယ်သူမှစင်မတိုက်တဲ့အေးချမ်းချမ်းခဏနေဖြစ်ပါတယ်ဒါပေမဲ့အဲ့ဒါလည်းနောက်ဆုံး2013လောက်မှာတစ်ခါပြန်ပြီးစစ်ဖြစ်တဲ့အခါကျတော့ငြိမ်းချမ်းပြီးဆုံးသွားတဲ့အခါကျတော့အခုဒီအရောကိုကမ်းမှာနှစ်ပွဲရှိနေပါတယ်အဲ့ဒီမှာ
နောက်တစ်ချက်ကျွန်မစိတ်ဝင်စားတာဒီ Washington Post မှာပဲရေးထားတာပေါ့နော် Olive Yang နဲ့ပတ်သက်ပြီးတော့သူလောက်တာတွေကိုကြိုက်ချင်မှကြိုက်မှာပေါ့နော်ဆိုလိုတာဒီမူရီဆေးနဲ့ပတ်သက်တာတွေပါတယ်ဒါပေမဲ့လို့လေသူကခေါင်းဆောင်ခေါင်းတယောက်ဖြစ်တယ်ပေါ့နော်သူ့ကိုလေးစားကြတယ်လို့ဆိုပါတယ်အဲ့ဒီလေးစားတဲ့အချက်နဲ့ပတ်သက်ပြီးတော့ဇာနီတိတိတော့ပြောပြပေးပါလားရှင
်ဟုတ်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့သိတဲ့တော့အင်မတန်ကိုတဘောကောင်းပါတယ်ကျွန်တော်တို့ငငယ်တုန်းကဆိုရင်လေကျွန်တော်တို့ရဲ့အိမ်မှာစီးရင်လူတွေကကိုယ့်ဘက်မှာစစ်ဖြစ်လို့မနေနိုင်တော့ရန်ကုန်မှာလာပြီးတော့အကူအညီတောင်းတဲ့လူတွေကိုလည်းအကုန်လုံးအကူအညီပေးပါတယ်ကိုကန်းကလူတွေကသူတို့ကလေးတွေကိုရန်ကုန်ခေါ်လာပြီးတော့မှသူတို့စာတင်ခြင်းလို့ကျွန်တော်တို့အိမ်မှာလာထားလာလဲကလေးတွေကိုလည်းအကုန်လုံးကိုကျွန်တော်တို့တော့အယူထားပြီးတော့မှပညာသင်ပေးပါတယ်လာရှိုးမှာလည်းကိုကန်းမှာစစ်ဖြစ်လို့မနေနိုင်လို့အကုန်လုံး refugee တွေက လာရှိုးရောက်လာပြီးတော့မှနေစရာမရှိတော့ကျွန်တော်တို့တော်ကသူရှိတဲ့နေရာတွေလာရှိုးကြီးမှာအိမ်မှာရှိတဲ့မြင်းတွေကိုပြန်ပြီးတော့ခွဲပေးပါတယ်သူတို့အိမ်မှာအိမ်သူတို့နေဖို့ဆိုပြီးတော့အိမ်မြင်းတွေကိုအကုန်လုံးပေးပါတယ်အဲဒါကြောင့်သူ့ကိုတိတဲ့လူတွေအကုန်လုံးသူ့ကိုအင်မတန်ကိုယူသေးပါတယ်သူကကောင်းဆောင်လို့ပဲအင်မတန်တဘောကောင်းပါတယ်ကျွန်တော်တို့ကစိတ်ထက်ပေမဲ့သူပေးတဲ့အခါကျလို့ရှိရင်သူကသူ့ကိုယ်အတွက်ဘာမှသူ့ကိုချမထားအကုန်လုံးကိုသူကပေးတယ်တရားပြောအကူအညီတောင်းလို့ရှိရင်လည်းအများအားသူကအကူအညီပေးတယ်ငွေလိုရှင်လည်းငွေပေးတယ်ကျွန်တော်တို့အများအားသူ့ကိုတွေ့ရဒီတော့ပေးတာကိုကျွန်တော်တခါမှတခြားလူပေးတာမတွေ့ဘူး
သူနဲ့ပတ်သက်ပြီးတော့ watch the post မှာရေးထားတာဝေးတော့သူ့ရဲ့နာမည
်ကချင်းရွှေနောက်ပြီးတော့နည်းနည်းကြည်လာတဲ့ခါကျတော့အကုန်လုံး last show မှာ guardian angel ကြောင်းပေါ်တဲ့ခါကျတော့အကုန်လုံးသူတို့မောင်းနှမတဲ့အကုန်လုံးအင်္ဂလိပ်နာမည်တွေရပါတယ်ဆိုသူ့ရဲ့နာမည်က olive ဆိုပြီးတော့ဖြစ်တယ်1927မှာကိုကမှာမွေးတယ်ကိုကကဗမာပြည်ထဲမှာပါတယ်ပြီးတော့မှသူတို့နည်းနည်းကြည်လာတဲ့ခါကျတော့ကျွန်တော်ရဲ့အမေရဲ့မောင်းနှမတွေအကုန်လုံးက last show မှာကြောင်တဲ့ဘာဖြစ်လို့ဆိုကိုကမှသူကြောင်မရှိဘူး last show မှာသူ missionary school ပေါ့ catholic nanze နဲ့ father နဲ့ point ထားတဲ့ guardian angel ဆိုတဲ့ကြောင်မှာအကြောင်းလေးကြောင်စာတက်ပါတယ်တကယ်ကြတော့သူတို့အင်္ဂလိပ်နာမည်လေးရတယ်အင်္ဂလိပ်စာလေးသူတို့တင်ပါတယ်အိမ်မှာနေပြီးတော့ဒီဘက်ကဘာဆက်ဖြစ်တဲ့ခါကျတော့ဂျပန်တပ်တွေကအကုန်လုံးကိုကမှာရောက်လာပါတယ်ရောက်လာတဲ့ခါကျတော့ကျွန်တော်ရဲ့အဖိုးတွေက British side အစိုးရကိုသူကတစ္ဆာရှိတော့ဂျပန်နဲ့အတူတူပေါင်းပြီးမလုံနိုင်ဘူးမလုံနိုင်တဲ့ခါကျတော့ဂျပန်ကကျွန်တော်ရဲ့အဖိုးဘွားရဲ့နန်းတော်ပေါ့အကုန်လုံးကိုမီရှိုးပလိုက်ပါတယ်မီရှိုးရဲ့ခါကျကျွန်တော်ရဲ့အမေရဲ့မိသားစုသူလုံးကဒီရုပ်ပြည်ကိုထွက်ပြေးသွားပါတယ်သူကခုံးမင်းမှာပြီးတော့စစ်ဖြစ်တုန်းမှာကျွန်တော်ရဲ့အဖိုးက British side ရဲ့ American ရဲ့ KMT တရုတ်ဆိုရရဲ့ပေါင်းပြီးတော့ဂျပန်နေကိုအကုန်လုံးသူစစ်တိုက်ပါတယ်1943ခုနှစ်ကနေ45နှစ်ချီကိုတိုက်ပါတယ်1945နှစ်ဂျူရကဘာစစ်ပြီးသွားတဲ့ခါကျတော့ကျွန်တော်တို့မေယာမီတာစုတဲ့အကုန်လုံးဗမာပြည်ကိုကန်းပြည်နယ်ကိုပြန်လာတဲ့ခါကျတော့ဘရီရှာအစိုးရကျွန်တော်ရဲ့အဖိုးကိုစစ်သွင်းနှုန်းကကူတဲ့အတွက် OBE ဆိုတဲ့လုံး Order by the British Empire ဆိုတဲ့ဘွဲ့ကိုပေးပါတယ်အဲ့ဒါပြီးတော့ကျွန်တော်ရဲ့အဖိုးကကိုကံမျိုးစားကနေပြီးတော့ကိုကံစော်ပွားဆက်ပြီးတော့ဖြစ်သွားပါတယ်အစင်တက်သွားပါတယ်တက်သွားတဲ့ခါကျတော့ကျွန်တော်မိသားစုကစော်ပွားဆက်ပြီးတော့ဖြစ်သွားပါတယ်ဂျန်ချင်းဖင်ကျွန်တော်ရဲ့အဖိုးပေါ့ကျွန်တော်ရဲ့အဖိုးဆုံးပြီးတဲ့ခါကျတော့ကျွန်တော်ရဲ့ဦးလေးရန်ချင်းဆိုင်ဆိုတော့အက်ဒဝတ်ယန်ကနေပြီးတော့စော်ပွားဖြစ်သွားပါတယ
်ဇာနီရဲ့အတော်ကိုဇာနီနောက်ဆုံးတွေ့ခဲ့တဲ့အချိန်ကဘယ်ချိန်မှလဲရှင
်1989ခုနှစ်မှာဖြစ်ပါတယ
်အခုကြီးလာတဲ့ခါကျတော့သူနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဟိုပြောလို့သူဟာဒီကိုကန်တပ်သားတွေအတွက်ကိုဥဆောင်ပြီးတော့ပေါ့နော်အားလုံးကိုသူစောင့်ရှောက်ခဲ့တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဇာနီရဲ့အမြင်ကိုပေါ့နော
်ကျွန်တော်ပြောလို့ပဲကျွန်တော်တို့ရန်ကုန်မှာနေတော့ကိုကန်ကနေပြီးတော့လူတွေကသူတို့ကလေးတွေခေါ်လာတယ်ရန်ကုန်ကိုခေါ်လာတယ်ဘာလို့လဲဆိုတော့ကိုကမာကစစ်ဖြစ်တော့နေလို့မကောင်းဘူးအဲ့တော့ရန်ကုန်ကိုခေါ်လာတယ်ခေါ်လာပြီးတော့သူတို့ရဲ့ကလေးတွေကိုအကြောင်းသက်စေချင်တော့ကျွန်တော်ရဲ့အတော်စီမံထားပါတယ်ကျွန်တော်တော့အကုန်လုံးကိုယူပါတယ်ကလေးတွေကိုယူပြီးတော့အကြောင်းပို့တယ်ပြီးတော့အကုန်ကျွေးထားတယ်အိမ်မှာထားတယ်ဆိုတော့ကျွန်တော်တို့အိမ်မှာကစားဖို့ကလေးတွေအများကြီးပဲသူကကိုကန်လူမျိုးတွေလို့တခုလို့လို့ရှိရင်လည်းသူအများအားသူကပေးပါတယ်ပြီးတော့ကိုကန်လူတွေကသူတို့ကသူတို့တွေ့ကောင်းဆောင်အများအားသူကလိုချင်တယ်ကျွန်တော်ရဲ့တော်ကကိုကန်လူတွေကောင်းဆောင်လုပ်ခဲ့တယ်ဆိုတော့သူတွေကအကုန်လုံးသူကျေးဇူးတင်တယ်ယူသေးတယ်အဲကြောင့်တနင်္ဂနွေလုံးမှာရှိတယ်ကိုကန်လူတွေအကုန်လုံးကနေရာတကားလာပြီးတော့အကုန်လုံးသူတို့နောက်ဆုံးလာပြီးတော့တကားတော်တော်ကြပါတယ
်နောက်တစ်ချက်ဇာနီတို့တော့ olive နဲ့ပတ်သက်ပြီးတော့စိတ်ဝင်စားတာက Washington Post နိုင်ငံမှာဖော်ပြထားတာကသူကယောက်ျားဆန်နေဆိုပေမဲ့လို့လေလူကြီးချင်းစီစဉ်တဲ့အိမ်တော်ချခံခဲ့ရတယ်ဆိုတဲ့အချက်ပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းရှင်းပြပေးပါလား
ဟုတ်ပါတယ်သူ20လောက်မှာကျွန်တော်တို့ဖိုးဘွားတွေရှိတော့ကတာမူလျင်ဆိုတဲ့မျိုးကမျိုးစားနဲ့ကျွန်တော်ရဲ့အတော်ကိုပေးစားပါတယ
်
ပေးစားပြီးမှတစ်နှစ်လောက်ပဲသူတို့အိမ်ထောင်ကြပါတယ်ကျွန်တော်ရဲ့အတော်ကသူအိမ်ထောင်နဲ့မန်နေဂျာမှာ
ဟုတ်ကဲ့
ဆိုတော့ကျွန်တော်ရဲ့ဝန်ကွယ်သူ တယောက်ရှိပါတယ်ကျွန်တော်ရဲ့တော်ရဲ့အသားတယောက်ရှိပါတယ်ကျွန်တော်ရဲ့တော်ရဲ့အသားကဂျာဦးလေးတွေနဲ့အတော်တွေနဲ့အတူတူကြီးလာပါတယ်ကျွန်တော်ရဲ့အတော်ကတော့ဒီတဲ့အတိုင်းပဲစစ်တဲ့ဝင်ပြီးတော့ကိုကံခေါင်းဆောင်ဖြစ်သွားပါတယ
်ဆိုတော့အဲ့ဒီခေတ်တုန်းကအမျိုးသမီးတယောက်အနေနဲ့တနက်ကင်ပြီးတော့ခေါင်းဆောင်လုပ်ဖို့ဆိုတဲ့ဟာကတမန်အမျိုးသမီးတွေမစင်စားရတဲ့ဘဝပေါ့နော်သူကယောက်ျားလဲဆန်တဲ့နောက်ပြီးတော့တတ်တီလဲရှိတဲ့ပုံပေါ်ပါတယ
်အဲ့ဒီတုန်းကမကြဘူးပါဘူးပြင်တဲ့ရာဇဝင်မှာဆိုရင်တော့ Joan of Arc ဆိုတာရှိပါတယ
်ဟုတ်ကဲ
့ဒီတိုင်းမှာပဲသူကမျိုးသားဝဆဝတ်ပြီးတော့သူရဲ့စစ်တပ်ကိုခေါင်းဆောင်ဖြစ်သွားပြီးတော့မှရန်သူကိုအကုန်လုံးတိုက်ပါတယ်ဒီအပြင်ကိုကန်ကလူမျိုးတွေကလည်းသူတို့အကုန်လုံးကခေါင်းဆောင်လို့တယ်ခေါင်းဆောင်လို့တော့သူကခေါင်းဆောင်လုပ်တဲ့အခါကျတော့သူတွေကအကုန်လုံး support ကြပါတယ်သူအကိုတွေကအင်ထောင်ကြပြီးတော့မျိုးမှာကြောင်ပြီးတော့အေးအေးဆေးဆေးတော့နေကြရတယ်။ဒါပေမဲ့ကိုကန်းကလူတွေအတွက်ဘယ်သူမှလုံးမဲ့လူမရှိတဲ့အခါကျတော့ကျွန်တော်ရဲ့အတော်နေပြီးတော့ကိုကန်းကိုပြောင်းပြီးတော့ဒီလူတွေကိုအကုန်လုံးကိုကူပါတယ
်။ဆိုတော့သူ့ဘဝကတော်တော်လေးကိုအတွေ့အကြုံနေတယ်ရှိတယ်။သူ့ဘဝမှာတန်ဖိုးရှိရှိနေသွားရတယ်လူတွေယူဆရမှာပေါ့နော်
။ဟုတ်ပါတယ်။အမတန်ကောင်းတာလည်းရှိတယ်။ခံရတာလည်းအများကြီးရှိပါတယ
်။
ထောင်ကြတာတွေရဲ့သက်တာလေးလည်းရှိရဲ့ဆင်းရဲတဲ့ဟာလည်းရှိရဲ့ခံစားရတာကြီးလည
်း
ရှိရဲ့မျိုးမျိုးပါပဲကျွန်တော်ရဲ့အမေရိကန်လူမျိုးတွေရောက်မှကျွန်တော်ကိုပြောပါတယ်ကျွန်တော်ရဲ့အတော်ကကြားလဲကြားဘူးရဲ့သူတို့တဘောလဲကြားပါတယ
်အမျိုးသမီးကဏ္ဍပြီးတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာ online marketing လုပ်နေကြတာပဲအခြေအနေရှိပါပြီလေ။ဒါကိုလုပ်ဖို့အတွက်ဘယ်လိုနည်းပညာပိုင်းကျွမ်းကျင်မှုတွေလိုအပ်ပါသလဲ။ online marketing ရဲ့ရှေ့အလားလာနဲ့လက်ရှိ internet အမြန်နှုန်းကရောအလုပ်ဖြစ်လာအောင်လုံလောက်တဲ့အခြေအနေရှိပါပြီလား။စတဲ့အကြောင်းတွေကို digital gateway digital marketing company ကိုပူးတွဲတည်ထောင်ပြီးတော့လုပ်ကိုင်နေတဲ့မဆန်နီစိန်သိန်းနဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းမှာနားဆင်ရပါမယ်။ကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်။
ဆိုတော့ဒီ online marketing ကိုမျိုးကြီးကြကြီးတွေရင်မဟုတ်ခင်ねတော်တိုင်ကိုမျိုးအလတ်စားလေးတွေအသေးစားလေးတွေအဲ့ဒီမှာရောအလုပ်ဖြစ်ပြီလားအဲ့ဒီကလုပ်ငန်းရှင်တွေကရောဒီအကြောင်းပြကြပြီလား
ဟုတ်ဖြစ်တယ်ရှင်ဘယ်လိုလဲဆိုတော့သူကအဝါပေါ့နော်အဓိက e-commerce ပေါ့ e-commerce အကြောင်းလှည့်လာပါမနော်လှည့်လာဆိုတော့ဒီသူတို့ပစ္စည်းရောင်းလဲပစ္စည်းရောင်းတဲ့ခါကျလို့ရှင်ဆန်ရုစီမှာတုံးနေတဲ့ဟာကဒီ website တွေအမှန်တိုင်းဒီနိုင်ငံမှာဆိုလို့ရှင်တုံးနေဆိုလို့ရှင်အကိုတို့ပစ္စည်းဝယ်မယ်ဆို Amazon တို့ဘာတို့တော့ဝယ်ဖို့ရှိမယ်ပေါ့နော်ဒါပေမဲ့ဆန်ရုအနေနဲ့အဲ့ဒီ site ကြီးတွေဆန်ရုစီမှာရှိလဲမထူးအဓိကဆန်ရုဒီအဓိက payment ဘိုင်းလဲအစင်သိမဖြစ်ကြသေးရပါတာပေါ့နော်အဲ့တော့ဆန်ရုဒီအယောင်ဝယ်တွေအကုန်လုံးကလဲဘယ်ပေါ်ရောက်လာလဲဆို Facebook ပေါ်ရောက်လာတယ်အဲ့ချိန်မှာအဲ့ဒီဟာကိုတုံးပြီးတော့ဝယ်ယူမှာတုံးနေတဲ့လူတော်တော်များနေရလူတွေများအကိုအဲ့သူတို့အနေနဲ့ကျတော့ဒီပစ္စည်းလိုချင်တယ်သူတို့ကြည့်ချင်တယ်ဒါပေမဲ့သူတို့တကယ်တွေ့နိုင်တဲ့နေရာကြီးကဟို gate တခုကဘာလဲဆိုဒီ Facebook ပေါ်မှာပဲရှိရဲအဲ့တော့သူတို့လာရဲဆိုတော့နေရာလူတွေကိုရောက်ချင်လို့ရှိရင် Facebook သုံးတာတော့တော်တော်ထိရောက်တယ်ကိုအဲ့ဒါတော့ Sanro experience ရလဲပါတာပေါ့နော
်ဟိုနေရာလူတွေဆိုရင် Facebook တော်တော်အစ်စ်တယ်ဒါစိတ်ဝင်စားဖို့ကောင်းတာ
ဟုတ်ကဲ့ရှင်ဟုတ
်ကျွန်တော်ကမြို့ကြီးပြကြီးတွေမှာပဲဒီကိစ္စကကျေပြန့်နေတယ်ထင်တာအခုကနေမာတော့မှပူကျေပြန့်နေတဲ့ပုံဖြစ်နေတ
ာဘာလို့လဲဆိုတော့အရင်ဟိုခေါင်းထဲမျိုးတွေမှာတော့တို့ internet coverage ပေါ့နော်ဒီ internet ကရနေပြီဆိုတော့တို့ပထမဆုံးခုနစနေပြောလို့ internet လို့ပြောလိုက်တယ်တို့ Google လည်းမသွားဘူး Wikipedia လည်းမသွား Facebook ကနေစပြီးဖုန်းဆိုင်
နဲ့ internet တုံးလားဆိုရင် internet မတုံးဘူး Facebook တုံးတယ်လို့ပြောတာပေါ့
အဲ့တော့ဒါတို့စီကိုရောက်ဖို့အလွယ်ဆုံးပဲအရင်တော့ဆိုလို့ရှိရင်တော့တို့ဒီ last and home magazine တွေပါတယ်မှာတို့ကြော်ညာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့အဲ့ဒါသိကြသွားလိမ့်မယ်ပေါ့နော်ဒါပေမဲ့အဓိကရောက်မယ်ဆိုလို့ရှိရင်အဲ့ရနေသွားရင်တော့ဒီ Facebook ကသွားရင်တော့နေရလူတွေစီတော့တော်တော်ရောက်ပါ
တယ်ဆိုတော့ဒီ online marketing လုပ်တဲ့မဆန်နေလို့လူမျိုးတွေနေပါအဲ့လိုလူတွေအနေနဲ့ကရောအဲ့လိုလူမျိုးကောဘာများတော်တော်များပြီလားဒါကနီးပညာပိုင်းအရာရောဒီလူတွေကဘလောက်ထိကျွန်းကျွန်းကျင်ကျင် high tech ပေါ့
ဟုတ
်မြင့်မြင့်တက်ဖို့လိုလေ
ဟုတ်ကဲ့ဒီဟာကြတော့ဗောနော်ဒီ digital marketing အလုပ်ကကြတော့သူကနှစ်ခု skill နှစ်ခုလိုတာဗောနော် marketing skill လို့မယ်ပြီးတော့ခုနပြော technical skill လို့မယ်ဗောနော်အဓိကကတော့ general marketing ကတော့ strategy နဲ့သွားဖြစ်တဲ့အတွက်ဒီဟာကိုသူတို့ဘလို့ဈေးကွက်ကိုမပြတ်လည်လာနေတဲ့ဟာမျိုးလို့ရယ်ဗောနော်နောက်တစ်ခုက technical skill ဆိုတော့ Facebook အတွက်ကတော့အရင်မလိုဘူးဒီ social media အတွက်တော့ရမ်းမလိုဒါပေမဲ့သူကဒီထက်ပို့ပြီးသွားမယ် Facebook နဲ့ပို့ပြီးသွားမယ်ထားပါတော့ကို Google တို့ဘာလို့သုံးမယ်စံရပြောဒီ SEO ပေါ့နော် SEO ဆိုတာဒီ search engine optimization လို့ခေါ်ရဲအကိုပစ္စည်းတစ်ခုကိုရှာလိုက်လို့ရှင်အကိုပစ္စည်းက Google ရဲ့ first page မှာရောက်နေတယ်ပထမဆုံးမျက်နှာမှာရောက်နေတဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးသုံးမယ်ဆိုလို့ရှင်သူက technical skills လို့ရဲပေါ့နော်အဲ့တော့စနစ်ဈေးကွက်ကိုပြန်ကြည့်လိုက်တယ်စံရဒီ service ကိုပေးနေတဲ့လူတွေဘက်ကပြန်ကြည့်လိုက်တဲ့အချိန်မှာလွန်ခဲ့တဲ့3နှစ်နဲ့ရှင်လိုက်လို့ရှင်နှစ်ဆ3ဆလောက်ကိုပို့တက်လာပါတယ်ဒီ agency တွေပေါ့နော် marketing agency တွေရှိရဲ consultation တွေရှိလာတယ်အဲ့တော့အဲ့ဟာကောင်းလဲကောင်းတယ်ကို demand ကလည်းများနေစံရဘက်က ထားပါတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေအများကြီးဟိုရှိတဲ့ဟို agency နှစ်ခုသုံးခုတည်းအကုန်လုံး service ပေးလို့မရအောင်အဲ့တော့သူ့အနေနဲ့ကျတော့သူတို့ service ပြန်ပေးမဲ့ company အများကြီးလည်းပြန်လို့ရတယ်ပေါ့နော်အဲ့ဒါတခုတော့ကောင်းတာရှိရဲ့ဒါပေမဲ့ဘာဖြစ်လာလဲဆိုလို့ရှင်အရန်ဟိုဈေးကွက်ကအရန်ဟိုစနေဘယ်လိုပြောမလဲအရန်ဟိုဟိုရှုပ်ချက်ခတ်လာပါနော်ရှုပ်ချက်ခတ်လာရှိရဲ့ဒီလိုမျိုးဟို market price တွေတိတ်ပြီးတော့မရှိတော့တာရှိရဲ့ rate တွေကလည်းစနေတို့ဒီဒီတခုကိုစနေတို့ charge လုပ်မယ်ဆိုလို့ရှင်သူများတွေကဒီထက်ပိုပြီးတော့နေပြီးတော့ charge လုပ်နိုင်တယ်အဲ့လိုမျိုးဟိုပြဿနာလေးတွေတော့ရှိရပါတော့ဒါပေမဲ့ market အနေနဲ့ကြည့်မယ်ဆိုလို့ရှင်တော့အရင်တက်လာတယ်လို့မြင်တယ်ဟိုဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှင်skill ဘိုင်းမှာတော့နည်းနည်းလိုသေးတယ်လို့ထင်ပါတယ်ရှင်စံရုပ်ပါ
ရှေ့လာလာအနေနဲ့ရောဒီ market ရဲ့ဒီ digital marketing online marketing ရဲ့ရှေ့လာလာကရော
အလားလာတော့အရန်ကောင်းလောက်တယ်ဒါပေမဲ့တခုရှိနိုင်တယ်ဘာလို့လဲဆိုတော့ Sandro ကဟိုဇနီးနေလည်းပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီဇနီးကပို့ပြီးအားပေးတာက Google ကိုသုံးတာတော့ website ကိုသုံးတာတော့ပို့အားပေးတယ်တခုခုရှာမယ်ဆိုလို့ရှိရင် Facebook ပေါ်မှာသွားရှာမယ်စာဒီဘက်ကနေသုံးမယ်ဆိုလို့ရှိရင်ဟိုအကွယ် search ပေါ်ဖြစ်တာပေါ့နော်ရှာဖွင့်နိုင်တဲ့ဟာမျိုးဖြစ်တယ် website ကို information တွေ website မှာတင်လာရဆိုလို့ရှိရင်ကိုပဲချိန်သွားရှာရှာရတယ်ဒါပေမဲ့ကိုအဲ Facebook ပေါ် information ကိုဘလို့သွားပြန်ရှာမလဲ timeline ရာနဲ့အများကြီးပြန်ရှာမယ် categories လည်းမရှိဘူးဒါပေမဲ့ Facebook ကသူ့ဘက်က feature တွေပြောင်းလာမယ်ဆိုရင်မထားပါတော့ဒါသူက website လိုပုံစံမျိုးတွေလုပ်လာမယ်ထားပါတော့ဒီကိုအနေနဲ့ categories တွေခွဲလို့ရလာမယ်ဆိုလို့ရှိရင်တော့ဒီ market က Facebook market ကြီးကတော့ကျန်ခဲ့မယ်ပေါ့နော်ဒါပေမဲ့ digital marketing အနေနဲ့ပြောမယ်ဆိုလို့ရှိရင် service ကိုပေးနေတဲ့company တွေကလည်းဒီ Google ဘက်ကိုလှည့်ကြည့်တဲ့လို့ထင်တယ်ပေါ့နော်ဒါကရေရှည်ခံမဲ့ဟို sustainable ဖြစ်မဲ့ပုံစံမျိုးသွားမှာပါရှင်ဒီ marketing အကြော
ဘာမှပြရလက်ရှိဒီ internet connection ပေါ့နော်အဲ့ဒါကရောဒီ marketing online marketing ကောင်းကောင်းလုပ်နိုင်ဖို့အတွက်ဒီ market ကြီးဖွင့်မျိုးဖို့အတွက်တိုးတက်ဖို့အတွက
်
အခြေခံအကောင်းဖြစ်နေပြီလားဒီဟိုဝိုင်းလေးလဲနေတာဟိုပါ
လို့အဲဝိုင်းလေးလဲဆိုတာတော်တော်ရှားသွားပါပြီတော်တော်ရှားသွားပြီဆိုတော့ဟုတ်ဆန်ရိုဒီနယ်ဘက်ကိုသွားရင်တော့မှအရန်မြန်နေပေါ့နော်အရန်မြန်တာမျိုးကျုံနေဒီအဝိုင်းမလဲတော့ကိစ္စနှစ်နှစ်လောက်တော့ရှိပြီနဲ့အတွက်စနေတိထားမိလောက်ပေါ့နော်ရောက်စားတော့နည်း
အွန်လိုင်းမားကတ်တင်းလုပ်တဲ့လူတွေတို့တော့ဒါကတရင်ကောင်းပဲပေါ့
ဟုတ်တယ်ဟုတ်တယ်အရင်တော့ဆိုရင်ဟိုဘာလို့ဆန်ရိုကကျတော့ site တွေအများကြီးကြည့်ရတယ်အဲတစ်ချိန်နဲ့အချိန်လုံးအချိန်နဲ့အများတင်နေရ post လုပ်နေရရရှိတော့အကယ်၍ internet တော့မကောင်းလို့ရှိရင်ဆန်ရိုကကျတော့အလုပ်လုပ်လို့အဆင်မပြေဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာအဲ့ဒီဘက်ကလည်းတော်တော်တက်လာinternet service provider ပေါ့เนาะ internet service ပေးနေတဲ့ဟွာတွေကလည်း company တွေကလည်းများလာတယ်တပိဖြစ်နေဟိုဈေးကလည်းဟိုတက်နိုင်လောက်တဲ့ဟိုဟွာဖြစ်လာရှင်နေရာလောက်ဖြစ်လာ
ဟုတ်ပြီနောက်တစ်ခုကကျွန်တော် messaging တစ်ခုလုပ်နေတဲ့ Giggles ပေါ့เนาะ Giggles ဆိုပြီးတော့ညူသမီးတွေနဲ့နီးပညာနဲ့ဆိုတော့ Giggles ကဘာလဲဘာတွေလုပ်နေတာလဲ Giggles
ဟုတ်Giggles လို့ပြောလိုက်လို့ရှင်တော့ဆန်တို့ဒီမြန်မာလိုဟိုဥစ္စာအဓိကနားလဲလွယ်အောင်ပြောမယ်ဆိုလို့ရှင်တော့မြန်မာအမျိုးသမီးနီးပညာရှင်အဖွဲ့အစည်းပေါ့เนาะအဲ့တော့ဘာလုပ်လဲဆိုလို့ရှင်ဆန်တို့ကဒီဟိုနီးပညာနယ်ပယ်ထဲမှာရှိတဲ့အမျိုးသမီးတွေပေါ့နော်ဒီရှိနေပြီလားအမျိုးသမီးတွေကိုဆန်ရဒီပို့ပြီးတော့ဆန်ရဒီနီးပညာနယ်ပယ်ဆောင်ရသွားပြယောက်ျားလေးတွေလွှမ်းမိုးတဲ့နေရာမျိုးဖြစ်တဲ့အတွက်ဒီနေရာမှာပို့ပြီးတော့ main ကလေးတွေအခန်းကဏ္ဍပို့ပြီးတော့ဟိုပေါ်လာအောင်လုပ်ပေးနေတဲ့အဖွဲ့အစည်းပါရှင
်ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတွေနီးပညာပိုင်းကိုအရင်ကတည်းကပို့ပြီးတော့စိတ်ဝင်စားလာပြီလားရှေ့မှာရောမြန်မာအမျိုးသမီးတွေနီးပညာနယ်ပယ်ထဲမှာပို့မြင်လာဖို့ရှိလား
ဟုတ်မြင်ပါတယ်ရှင်ပို့စိတ်ဝင်စားလာတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့ဟိုအမှန်တမ်းပြောရင်ဒီဟာကအခွင့်လန်းနေပဲလေအခွင့်လန်းနေပဲဆိုတော့နီးပညာဆိုတာဘယ်တော့မှလည်းဟိုဆုံးတက်သွားမှာမဟုတ်ဘူးပေါ့နော်စနေထမ်းကြည်နေရတလို့တော့ဘယ်တော့မှလည်းဟိုဒါကြီးကမရှိတော့ဘူးဆိုတဲ့ဟာမျိုးရှိတော့မှာမဟုတ်ဒီတက်ပို့ပြီးပဲအဆင်ပြေဖို့ရှိလာမယ်ပို့ပြီးတော့ဒီအခွင့်လန်းနေပုံများလာဖို့ရှိတယ်အဲ့တော့ဆယ်ရုပ်နေနေကြတော့ဟိုအကောင်လုံးနဲ့ရေမောင်တန်းလုပ်ဖို့ကြတော့ဘယ်နေရာဆိုရွေးနေစရာမလိုဒီနေရာကိုလည်းလာလို့ရတယ်ဆိုတဲ့ဟာမျိုးပါအဲ့တော့စနေထမ်းမှာလည်းရှေ့ကြလို့ရှိရင်လည်းမျိုးသမီးတွေအများကြီးဝင်လာဖို့ရှိနိုင်တယ်ပြီးတော့နောက်တစ်ခုပို့ပြီးတော့ဆယ်ရုပ်ဟိုအဓိကအလေးထားတဲ့ဟာပါလဲဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဒီ main ကလေးတွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်နီးပညာ level မှာလှုပ်ရှားမှုကအရင်နေနေတယ်ဥပမာသူတို့ကိုယ်တိုင်ဦးဆောင်ပြီးတော့company ကိုဦးဆောင်တာတို့ဘာလို့ဆိုတော့ရက်စားလေးပုံများတယ်ဒီ level မှာအဲ့လိုမျိုးနေရာမျိုးမှာ main ကလေးတွေပုံများလာစေချင်ပါရှင့
်ဟုတ်ပါပြီလားမဆန်နေစင်းတင်ကျေးဇူးအများကြီးတင်ပါတယ
်ပြ
ီးတော့ဒီထက်လည်းပို့ပြီးအောင်မြင်ပါစေဟုတ်ကျေ
းဇူးတင်ပါတယ်ရှင
်ကိုချကျော်သိန်းစီစဉ်တင်ဆက်ထားတဲ့တိတ်ပန်တဲ့နီးပညာကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှင်များခင်ဗျာ။ Jehovah's Witnesses Jehovah ၏မျက်မြင်တက်တည်များအဖွဲ့ဆိုတဲ့ဘာသာရေးအဖွဲ့ကိုအစွန်းရောက်အဖွဲ့အစည်းတစ်ခုဖြစ်ဧပြီလအတွင်းရုရှားတရားရေးဝန်ကြီးဌာနကအမိတက်ခဲ့ပြီးတဲ့နောက်အဲ့ဒီအဖွဲ့ပေါ်ဆန့်ကျင်တားမြစ်တဲ့အမိန့်ကိုမကြသေးခင်ကပဲရုရှားဗဟုတရားရုံးချုပ်ကဆက်လက်ပြီးတော့အတည်ပြုခဲ့ပါတယ်။ဒါဆိုရင် Church of Scientology လို့ခေါ်တဲ့ဘာသာရေးအဖွဲ့အပါအဝင်ရုရှားနိုင်ငံအတွင်းကလူနည်းစုဘာသာရေးအသင်းအဖွဲ့တွေပေါ်ဖိနှိပ်နှောက်ယှက်တဲ့ဖြစ်ရပ်တွေကနောက်ဆုံးလှုပ်ရက်လည်းဖြစ်ပါတယ်ရုရှားအာဏာပိုင်တွေအနေနဲ့ Jehovah's Witnesses အဖွဲ့ရဲ့ရုရှားနိုင်ငံအတွင်းလှုပ်ရှားဆောင်ရွက်နေတာတွေအပေါ်တားမြစ်မှုတွေကိုဖော်ရှားပေးပြီးပိတ်ပင်ထားတဲ့ Jehovah's Witnesses အဖွဲ့ရဲ့အုပ်ချုပ်ရေးဗဟိုဌာနကိုပြန်လည်ဖွင့်လှစ်ခွင့်ပြုဖို့အစွန်းရောက်လှုပ်ရှားသူများအဖြစ်တရားမျှတမှုမရှိနာမည်တက်ပြီးတော့ဖမ်းဆီးထားတဲ့လူနည်းစုဘာသာရေးအသင်းတွေရဲ့အဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနူးအက်ကတောင်းဆိုလိုက်ပါတယ်။ရုရှားအစိုးရအနေနဲ့လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်ဘာသာတရားယုံကြည်ကိုးကွယ်ခွင့်အခွင့်အရေးတွေကိုလေးစားလိုက်နာဖို့ကျွန်ုပ်တို့အနေနဲ့ဆက်လက်ပြီးတော့တောင်းဆိုပါတယ်လို့မစ်နူးအက်ကပြောပါတယ်။ Jehovah's Witnesses ကို1880ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကမ္ဘာအနှံ့မှာအဖွဲ့ဝင်ပေါင်း8.3 million ကျော်ရှိပြီးရုရှားနိုင်ငံအတွင်းမှာ3,500,000ခန့်ရှိပါတယ်။အမေရိကန်ပြည်ထောင်စုအစိုးရအနေနဲ့နိုင်ငံတကာလွတ်လပ်စွာကိုးကွယ်ယုံကြည်မှုနဲ့တက်ဆိုင်တဲ့မူဝါဒရေးရာချမှတ်နိုင်ဖို့အတွက်တမရနဲ့လွတ်တော်ကိုအစီရင်ခံနေတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာလွတ်လပ်စွာယုံကြည်ကိုးကွယ်မှုဆိုင်ရာကော်မရှင်ကလည်းအခုလိုရုရှားအစိုးရရဲ့ပိတ်ပင်တားဆီးမှုပေါ်ပြစ်တင်ရှုံချလိုက်ပါတယ်။ရုရှားအစိုးရအနေနဲ့အေးအေးချမ်းချမ်းလွတ်လပ်စွာဘာသာရေးလှုပ်ဆောင်မှုတွေကိုဆုံးရဝါဒနဲ့ဒန်းတူတတ်မှတ်ထားတာကိုဗဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကထင်ဟပ်နေတာဟာဝမ်းနည်းစရာကောင်းပါတယ်။ဒီအဖွဲ့အစည်းဟာအစွန်းရောက်အဖွဲ့အစည်းတစ်ခုမဟုတ်ပါဘူး။သူတို့ရဲ့ဘာသာရေးလှုပ်ရှားမှုတွေကိုအစိုးရရဲ့ဖိနှိပ်ချုပ်ချယ်မှုမပါဘဲပွန့်ပွန့်လင်းလင်းလွတ်လွတ်လပ်လပ်လှုပ်ဆောင်ခွင့်ပေးတင်ပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာလွတ်လပ်စွာကိုးကွယ်ယုံကြည်မှုဆိုင်ရာကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်သူဒန်နီယယ်မတ်ကပြောပါတယ်။အဲ့ဒီကော်မရှင်ကရုရှားနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အပေါ်ကန့်ကွက်အောင်စနစ်တကျကျူးလွန်ဖောက်ပြနေတဲ့စိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ရုရှားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအာမခံချက်ပေးထားတဲ့အတိုင်းအစိုးရအနေနဲ့ရုရှားနိုင်ငံအတွင်းမှာရှိကြတဲ့လူနည်းစုဘာသာရေးအဖွဲ့တွေရဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်နဲ့စုဝေးခွင့်တွေကိုဝင်ရောက်နှောက်ဆက်ခြင်းမပြုဘဲခွင့်ပြုတင်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုတော့ဒီကနေ့မနက်ခင်းသတင်းအချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါဦ
း။ဌာနရင်းသတင်းတွေပေါက်ကြတဲ့ပေါ်လက်ရှိစုံစမ်းစစ်ဆေးမှုအရေးအတွက်ကိုအရင်သမရဥပမာဆိုရလက်ထက်ကတဲ့သုံးစားတူပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ရှိနေချို Jeff Sessions ကသတင်းတော့တွေကိုတောက်ကြနေမှာပြောပါတယ်။သမရထရမ်အစိုးရအဖွဲ့တွေကလူတွေထောက်လှမ်းရေးအဖွဲ့တွေကလူတွေနဲ့တခြားအစိုးရအဖွဲ့စည်းတွေကလူတွေကနေဆီလျိုးဝယ်တင်အချက်အလက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချနေတာတွေကိုတားဆီးဖို့အတွက်အခုလိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့တစ်နှစ်ကိုဒေါ်လာ1ဘီလီယံလောက်ဝင်ငွေထိခိုက်နိုင်မဲ့အရေးယူတန်ခတ်မှုတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှအတည်ပြုနိုင်ဖို့အမေရိကန်ကကြိုးစားနေပါတယ်။ဇူလိုင်လ3ရက်နဲ့28ရက်နေ့တွေတုန်းကမြောက်ကိုရီးယားကတိုက်ချင်းပစ်ပယ်ထိန်တုံးကြီးကိုပြစ်လွတ်ခဲ့ပြီးတဲ့နောက်ပိုပြီးပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့လူမျိုးရေးကောင်စီမှကြိုးစားနေတာပါ။တခိုင်ပြည်နယ်ရေသတော်မြို့နယ်အတွင်းမှာအကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မတင်ကောက်သူတွေကိုရှာဖွေဖမ်းဆီးတဲ့တုံ့ပြန်တပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြန်မာစုဟာကပြောပါတယ်။ပေါင်တော်မြို့နယ်မှာအကြမ်းဖက်သမားလူဆိုသူတွေရဲ့လက်ထက်ကြောင့်မြို့တိုင်းသား6ဦးသေဆုံးပြီးနောက်တရက်အကြာဒေသတွေမှာနေမေရှင်းလင်းရေးလုပ်တဲ့အချိန်တွင်အခုလိုတိုက်ခိုက်ခံရတာပါ။ဒီဖြစ်ပျက်တွေကြောင့်တခိုင်ပြည်နယ်မြောက်ပိုင်းမှာအရင်လုံးကလှုပ်ခတ်ပူးသူတွေအမြေလန်ရှင်းလင်းရေးတွေထားလုပ်လာမှာကိုဆိုရင်းနဲ့ကြောင်းအပြည်ပြည်ဆိုင်ရာလူချင်းချမ်းသာကွင်အဖွဲ့ရဲ့အရှိတောင်အစားနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး James Gomez ကဩဂုတ်လ၄ရက်နေ့စွဲနဲ့ထုတ်ပြန်ကြတဲ့ကူမှာပြောထားပါဗျ။မြန်မာနိုင်ငံမှာဖြစ်နေတဲ့ H1N1 ရာသီတူကွေးရောဂါထိန်းချုပ်နိုင်ရေးတဲ့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှာဖြစ်ပါတယ်။တရုတ်ကုသရေးဝန်ကြီးဌာနကတခြားတရုတ်အစိုးရဌာနတွေနဲ့ပူးပေါင်းပြီးရောဂါထိန်းချုပ်ရေးနဲ့ဆိုင်တဲ့ဆေးဝါးပစ္စည်းတွေမြန်မာနိုင်ငံကိုအမြန်ဆုံးပေးမယ်လို့တရုတ်အစိုးရပိုင်ရှင်းဝါသတင်းမှာရေးထားပါဗျခင်ဗျာ။
တရင်အချင်းချုပ်ကိုကုချွချောသိန်းကကြီးညာပေးခဲ့တာပါဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ် View American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00တကြိမ်ည9:00နဲ့10:00တကြိမ်လိုင်းဒိုမီတာ19.25ရောကနေအသံလွှင့်သွေးသွားအောင်ပါပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင် View A ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံငါပါ
This program has come to you from the Voice of America, Washington.